of America in Burmese.
မင်္ဂလာပါတော်ရရှင်များခင်ဗျာ VOE American တန်ရဲ့2022ခုနှစ်မေလ5ရက်ဗုဒ္ဓဦးနဲ့မနက်ဖက်အစီအစဉ်တွေကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ။ line number 32 40 48 50တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်လို့ VOE ရဲ့ Facebook စာမျက်နှာကမှာတိုက်ရိုက်ထုတ်လွှင့်ပေးနေပါခင်ဗျာ။ကျွန်တော်အမြတ်သူပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းယူတင်ဆက်သွားမှာပါ။ဒီကနေ့ထုတ်လွှင့်မယ့်အစီအစဉ်မှာတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေအပြင်
And UG should be recognized as a legitimate government. Any visa should not be issued to any diplomats appointed by state administrative
council. မြန်မာနိုင်ငံရဲ့အစိုးရ and UG ကိုတရားဝင်အစိုးရဖြစ်အသိမှတ်ပြုဖို့လူ့သမဂ္ဂဆိုင်ရာမြန်မာတမတ်ကြီးဦးကျော်မွန်ထွန်းက American အောက်လွှတ်တော်ကိုတိုက်တွန်းလိုက်ပါတယ်။ပြည်စုံဝင်နောက်ပိုင်းမှာကြားကြရမှာပါ။ဆက်လက်ပြီးတော့ပြည်မျိုးနယ်တွေကဘုံပေါက်ကွဲမှုနောက်ဆက်တွဲဖြစ်စဉ်တွေကိုကြားကြရမှာဖြစ်ပြီးပညာရေးဆောက်ဦးတွေကိုပြစ်မှတ်ထားလာနေတဲ့နောက်ထပ်ဘုံကွဲမှုတွေအကြောင်းကိုလည်းထုတ်လွှင့်ပေးမှာပါ။အစီအစဉ်နောက်ပိုင်းမှာတော့ American နိုင်ငံရေးအစီအစဉ်နဲ့မင်းညာကထုတ်လွှင့်ပေးခဲ့တဲ့အင်္ဂါညသကဝိုင်းအစီအစဉ်တွေကိုနားဆင်ရမှာဖြစ်ပါတယ်။အခုတော့ဗိုလ်လူနေမနေ့ဖက်နောက်ဆုံးသတင်းတွေကိုမတ်တိတ်ကြီးထိုင်းနဲ့ကိုအောင်လွင်မျိုးကပြောပြပေးပါဦးခင်ဗျာ
။အနာသိမြန်မာစစ်တပ်အပေါ် American ဘက်ကပြစ်မှတ်ထားဒဏ်ခတ်ရေးယူဖို့ကုလသမဂ္ဂဆိုင်ရာမြန်မာတမ်မတ်ကြီးဦးကျော်မိုးထွန်းက American အောက်လွှတ်တော်နိုင်ငံခြားရေးကော်မတီကျန်းနာပွဲမှာတိုက်တွန်းပါတယ်
။ Nyawadi Bank, Inwa Bank, MFGB and MOGE should be immediately added in the targeted sanction list.
မြဝတီဘဏ်အင်းဝဘဏ်မြမနိုင်ငံခြားကုန်သွယ်မှုဘဏ် MFTB နဲ့မြမရေနံနဲ့သဘာဝဓာတ်ငွေကုမ္ပဏီ MOGE တို့ကိုပြစ်မှတ်ထားဒဏ်ခတ်ပိတ်ဆို့မှုစီးရင်မှာအမြန်ဆုံးထည့်သွင်းသင့်ပါတယ်လို့ပြောခဲ့တာပါ။စစ်တပ်နဲ့စစ်တပ်အဖွဲ့ဝင်တွေနဲ့ပတ်သက်တဲ့ဘဏ်စင်းတွေကိုထိန်းချုပ်ပြီးဆေးဥချုပ်ရေးအဖွဲ့နောက်ပတ်သက်သူတွေထံငွေကြေးစီးဆင်းမှုတွေကိုချက်ချင်းပဲဖြတ်တောက်တင်ကြောင်းနဲ့နိုင်ငံခြားတရရဲ့ရင်းနှီးမြှုပ်နှံမှုတွေကိုလည်းဆိုင်းငံ့ထားတဲ့ကြောင်းကုလသမဂ္ဂဆိုင်ရာမြန်မာတမ်မတ်ကြီးဦးကျော်မိုးထွန်းကအင်ကာနှစ်အမေရိကန်အောက်လွှတ်တော်နိုင်ငံခြားရေးရာကော်မတီကျန်းနာပွဲမှာပြောဆိုခဲ့တာပါအမေရိကန်အောက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီကအွန်လိုင်းကတဆင့်ချင်းပါတဲ့ The Unfolding Crisis in Burma ကျန်းနာပွဲမှာကုလသမဂ္ဂဆိုင်ရာမြန်မာတမ်မတ်ကြီးဦးကျော်မိုးထွန်းProgressive Voice အဖွဲ့ကိုတီထောင်ဦးစီးတဲ့ဒေါခင်အောင်မနဲ့ကမ္ဘာအမျိုးသမီးရေးရာအမေရိကန်သံမတ်ကြီးဟောင်းကယ်လီကာရီတို့ကလက်ရှိမြန်မာနိုင်ငံဆီယနာသိမှုအရေးကိုထွက်ဆိုရှင်းလင်းခဲ့ကြတာဖြစ်ပါတယ
် NUG should be recognized as a legitimate government
အမျိုးသားညီညွတ်ရေးအစိုးရ NUG ကိုတရားဝင်အစိုးရဖြစ်အတည်မှတ်ပြုရေးစစ်တပ်အုပ်ချုပ်ရေးကောင်စီကတန်တမန်တွေကိုပြည်ဝင်ခွင့်ဗီဇာထုတ်မပေးဘူးနဲ့ဆီယနာသိမ်းတာကြောင့်အမေရိကန်ကထိန်းချုပ်လိုက်တဲ့မြန်မာနိုင်ငံပိုင်းရန်ပုံငွေကို NUG အမျိုးသားညီညွတ်ရေးအစိုးရကိုအသုံးပြုခွင့်ပေးရတဲ့ကိုပါတမ်မတ်ကြီးဦးကျော်မိုးထွန်းကအောက်လွှတ်တော်နိုင်ငံခြားရေးရာကော်မတီမှာအကြံပြုခဲ့ပါတယ်မြန်မာပြည်သူတွေရဲ့အသက်အန္တရာယ်ဖြစ်မဲ့အရေးကာကွယ်ပေးဖို့လိုအပ်နေသူတွေအတွက်လူသားချင်းစာနာထောက်ကူမှုတွေပေးဖို့လိုအပ်နေတဲ့အကြောင်းအပြင်အိန္ဒိယနိုင်ငံတွေကိုထွက်ပြေးရသူတွေအတွက်ခိုလွန်စရာနေရာလိုအပ်နေတယ်လို့လည်းပြောဆိုခဲ့ပါတယ်မြန်မာနိုင်ငံတွင်းကဒေသတချို့မှာလေရင်မပြန့်တမ်းရအောင်တတ်မှတ်ပြီးကမ္ဘာလုံးဆိုင်ရာလက်နက်ရောင်းချမှုတပ်မြင်ကန့်သတ်ချက်လေးချမှတ်ဖို့တမ်မတ်ကြီးကတိုက်တွန်းခဲ့ပါတယ်ရှင်။ဒီအကြောင်းအသေးစိတ်ကိုနောက်ပိုင်းမှာဆက်လက်တင်ပြပေးဖို့ရှိပါတယ်ရှင်။ဆီယနာတင်ပြီး3လကျော်လာပြီဖြစ်တဲ့မြန်မာနိုင်ငံတွင်းလူသားချင်းစာနာထောက်ကူမှုဆိုင်ရာအခြေအနေတွေရိုးရွင်းဆိုးရွားလာတဲ့ကိစ္စကိုမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအဖွဲ့ကသတိပေးထားပါတယ်။
According to our humanitarian colleagues, the impact of ongoing intensified armed clashes
လူပေါင်း 4,000 လောက်ထွက်ပြေးတင်းရှောင်နေကြရပြီဖြစ်တဲ့နိုင်ငံရဲ့အရှိတောင်ပိုင်းဒေသမှာလက်နက်ကင်တိုက်ခိုက်မှုတွေပြင်းပြင်းထန်ထန်ဆက်ဖြစ်နေပြီးဒီရန်ကိုခံစားနေကြရဆဲဖြစ်ကြောင်းမြန်မာဆန်ရကုလသမဂ္ဂအဖွဲ့ရဲ့ပြောဆိုချက်ကိုကိုးကားပြီးကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရ Stephen Dujeres ကအင်ကာနေသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။မြန်မာစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုအပါအဝင်အဖွဲ့အစည်းတွေရဲ့တိုက်ခိုက်မှုတွေကြားမလာနှောင်းပိုင်းကလေးကဒေသခံအများစုဟာအိုးအိမ်စွန့်ခွာထွက်ပြေးနေရကြောင်းလဲကုလသမဂ္ဂကပြောပါတယ်။တချင်းပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းတွင်တိုက်ပွဲတွေဆက်ဖြစ်နေတာကြောင့်ဒီသတင်းပတ်တွေအတွင်ထွက်ပြေးရသူထောင်ချီရှိတယ်လို့လဲကုလသမဂ္ဂကပြောပါတယ်။အင်ကာနေမှာပဲကချင်ပြည်နယ်မိုးပေါက်မြို့နယ်နဲ့ရှမ်းပြည်နယ်ကွတ်ခိုင်မြို့နယ်ဘက်မှာတိုင်းရင်သားလက်နက်ကင်တပ်တွေနဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေဖြစ်ပါတယ်။ဆီယနာသိမ်းပြီးနောက်ပိုင်းကရင်ပြည်နယ်တွင်းမှာလည်းကရင်အမျိုးသားအစည်းအရုံး KNU နဲ့အာနာသိမ်းစစ်တပ်ကြားတိုက်ပွဲတွေကြောင့် ဒေသခံတွေအနီးဝန်းကျင်ဒေသတွေကပါထွက်ပြေးတင်ဆောင်နေကြရပါတယ်ရှင်။ပြင်သစ်စွမ်းအင်ကုမ္ပဏီဒိုတယ်အကျိုးမြတ်ရနေတဲ့ရေနံပိုက်လိုင်းနဲ့ဆက်ဆက်နေတဲ့ဘန္နာရေးဆိုင်ရာလျှို့ဝှက်ဆောင်ရွက်မှုကနေတဆင့်မြန်မာစစ်တပ်ဟာတဘာဝတန်းငွေရောင်းချမှုတွေကနေဒေါ်လာတန်းရာနဲ့ချီရရှိနေကြောင်းပြင်သစ်သတင်းစာကအင်ကာနေမှာဖော်ပြလိုက်ပါတယ်။မုတ်တမဓာတ်ငွေသဲယူပို့ဆောင်ရေးကုမ္ပဏီ MGTC ဟာဓာတ်ငွေသဲယူပို့ဆောင်ရေးအတွက်မတန်တဆဈေးသတ်မှတ်ထားတာလို့ကုမ္ပဏီရဲ့စည်းတွေကိုကိုးကားပြီးလမွန်ဒဲသတင်းစာကဖော်ပြပါတယ်။ဒီလိုဗန္ဒာရေးပိုင်းမှာအကြံဖန်လုပ်လိုက်တာကြောင့်နိုင်ငံအနေနဲ့ရေနံတူးဖော်ကွင်းအခချင်းငွေရတာရော့သွားသလိုတင်ပို့တဲ့ဓာတ်ငွေအတွက်လည်းအခွန်နှုန်းထားရော့သွားစေချောင်းပြင်သစ်သတင်းစာကဖော်ပြပါတယ်။ဒီလိုလှုပ်လိုက်တာကြောင့်စစ်တပ်အနေနဲ့သူတို့ပိုင်ရေနံနဲ့သဘာဝဓာတ်ငွေကုမ္ပဏီကတဆင့်ဓာတ်ငွေတင်ပို့ကငွေကြေးဒက်ရိုက်ရရှိနေပြီး2019ခုနှစ်တုန်းကကုန်ကျစရိတ်ဒေါ်လာ923တန်းရှိခဲ့တာကနေအခုအခါမှာကုန်ကျစရိတ်ကဒေါ်လာ17တန်းပဲကျသင့်တဲ့အခြေအနေကိုပြောင်းလဲသွားတယ်လို့ပြင်းထန်သတင်းစာလမွန်ဒဲရဲ့ဖော်ပြချက်ကိုကိုးကားပြီး AFP သတင်းကဖော်ပြပါဗျ။တိုတဲလုပ်ငန်းကြီးနဲ့စစ်တပ်ကထိန်းချုပ်ထားတဲ့မြမရေနံနဲ့သဘာဝဓာတ်ငွေလုပ်ငန်းကြီးကမုတ်တမဓာတ်ငွေသယ်ယူပို့ဆောင်ရေးကုမ္ပဏီ MGTC ရဲ့အစုရှယ်ယာတွေကိုပိုင်ဆိုင်ထားတာဖြစ်ပြီး MGTC ကုမ္ပဏီကရတနာဓာတ်ငွေလုပ်ကွက်နဲ့ထိုင်းနိုင်ငံကိုချိတ်ဆက်ထားတဲ့ပိုက်လိုင်းကိုပိုင်ဆိုင်ထားတာပါ။တိုတဲလုပ်ငန်းကြီးအနေနဲ့စစ်တပ်ကိုဗန်နာငွေပေးနေတာတွေရပ်တန့်ရေးဖေဖော်ဝါရီလဆက်နာတင်ပြီးကြတဲ့ကဒီမိုကရေစီလိုလားတက်ကြွသူတွေကဖိအားပေးနေကြတာလည်းဖြစ်ပါတယ်ရှင်။ဆက်နာတင်ဆန့်ကျင်ဆန္ဒပြသူတွေကိုစစ်တပ်ကဖမ်းဆီးပစ်ခတ်နေပေမဲ့လို့လည်းအင်ကာနေမှာနိုင်ငံတော်ဝန်ဒေသတချို့မှာတော့လမ်းပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်။ရန်ကုန်ကလူငယ်တချို့လုံခြုံရေးအခြေအနေကိုကြည့်ပြီးအင်ကာနီကလမ်းပေါ်ထွက်ဆန္ဒပြပါတယ်
။ဒီတိုင်းဆန်းချောင်းဆက်ကြတယ်။ဒီတိုင်းမှာတော့ဟိုဒီကရင်းရများလာတယ်ကျွန်တော်မထွက်လိုက်ရဘူးပေါ့နော်။ငွေတွေမှာသူ့ကိုပလန်ထားတဲ့ဟာလေးတော့အမြင်အခြေအနေကြောင့်ဆက်ကြလို့ပါလေ။ဟုတ်။အစိုးရကတော့ဒီ blue debate ပေါ့နော်။ဒီစစ်ခေါင်းကြီးနဲ့တက်တက်တက်ကြီးတွေမတုံ့ဖို့လျှောက်ထုတ်တဲ့ဟာတွေမတုံ့ဖို့အဲ့ကြောင့်လေ blue debate ကြတယ်။အစိုးရကတော့အမျိုးကြီးကိုထောက်ခံကြအောင်ပေါ့။အားပါပဲ။ကျွန်တော်တို့ဒီဟိုကနကြရဲ့အကူတော်ဒေါ်လာပြည်စနာကိုဥပဒေကြရပါတော့လေ
။မြို့ရင်းမှာရဲလုံးကြုံရေးချထားတာကြောင့်အရင်လိုလူစုလူဝေးလိုက်လမ်းပေါ်ထွက်ဆန္ဒပြနိုင်တဲ့အခြေအနေတော့မရှိပါဘူး။ရန်ကုန်မှာဖမ်းဆီးတွေဆက်ရှိနေတယ်လို့လည်းဒေသခံက VOA ကိုပြောပါတယ်
။ဒီကားထုတ်တာလေရှင်းလာကြမဆက်စားတော့ပြီးဆက်တာလေ။အဲ့ဒီမှာသူတို့မြို့ပတ်နေရင်လည်းအဲဒီငယ်၉ယောက်ကိုသူဖမ်းသွားတယ်ပါ။ဒီကနေ့တော့ကလည်းအစပြီးတော့လူဒီတော့30ပေါ့ကျွန်တော်ဒီစိတ်ခေါင်းဆောင်နေလေအဲဒီတော့30ကိုမနေ့ကစပြီးတော့ဆိုတော့ပုံမှန်5လခါကြီးနဲ့တရားဥပမာတရားခွဲတယ်အဲဒီကိစ္စကိုဆိုတော့ရှင်းနေလိုက်ဝင်တော့မဖြစ်ဘူးပြီးတော့တရားဥပမာကိုလည်းဝင်ပြမရှိဘူးဒီနေ့ပိုင်းကသူတောင်းဆရာဆရာမတွေစီရံဝင်တောင်းဆရာဆရာမတွေပို့ပြီးတော့ဖိရတယ်ပါအဲဒီညပတ်ကျအဲစီရံဝင်တဲ့ဆရာဆရာမတွေနားမှာအဲဒီလူရှုံးကြတာတွေပါကြားရတယ
်မန္တလေးမှာတော့ညပိုင်းလက်မော်ထွက်ချစ်တဲ့ဆန္ဒပြပွဲရှိခဲ့ပါတယ်အကျန်းဖက်ချိုးခွင်းမှုတွေအချိန်ချင်းကျုံရပြီမဲ့လေတဝဲဒေသတွေမှာကိုနီးကိုဟန်နဲ့နေရောညပါဆရာနာသိမ့်မှုကိုဆက်လက်ဆန့်ကျင်ဆန္ဒပြနေကြပါတယ်နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအဖွဲ့ AAPP ရဲ့မှတ်တမ်းအရဆရာနာသိမ့်မှုနဲ့ဆက်ဆက်သေးဆုံးရသူပေါင်းကမေလ၄ရက်နေ့အထိ969ဦးရှိပြီးလူပေါင်း3900နီးပါးဖမ်းဆီးထိန်းသိမ်းခံရဆဲဖြစ်တယ်လို့ဖော်ပြထားပါတယ်ရှင
်။ VOA American တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိ32 kHz 93.3 MHz 40 kHz 98.3 MHz ไบโดมีเตอร์ 48 kHz 6.5 MHz နဲ့ไบโดมีเตอร์ 190 kHz 1.5 တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ Britain နိုင်ငံ London မြို့တော်မှာအင်္ဂါနေ့ကစတင်လိုက်တဲ့နှစ်ရက်ကြာ G7 ဆက်မှုထက်သည့်ခုနှစ်နိုင်ငံ CEO ဝဲတွင်မြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်ကောင်ဆောင်တွေနဲ့ဆက်နွယ်နေသူတွေနဲ့လုပ်ငန်းတွေကိုတတ်ခတ်ရေးယူဖို့ Asian Britain နိုင်ငံကတိုက်တွန်းလိုက်မယ်လို့ခန့်မှန်းနေပါတယ်။စစ်နယ်ရောင်းချမှုတွေတားမြစ်ဖို့နဲ့မြန်မာပြည်သူတွေအတွက်စံနာမှုကူညီတွေတုံ့ပြန်ပေးရနိုင်ရေးအတွက်လည်းနိုင်ငံခြားရေးဝန်ကြီးဒိုမနစ်ရော့ကတိုက်တွန်းမဲ့အလားအလာရှိနေပါတယ်။ G7 ဖွဲ့ရဲ့ CEO ဝဲမှာတော့မြန်မာနိုင်ငံအရေးတာမကဆီးရီးယားတရုတ်ရုရှားနဲ့အာဖဂန်နစ္စတန်နိုင်ငံအရေးပါဝင်နိုင်ငံတကာကိစ္စရပ်တွေကိုလည်းဆွေးနွေးကြမှာပါ။ အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကလည်းဆီးရီးယားနိုင်ငံရဲ့စနစ်ချာပြည်တွင်းစစ်ဆုံးသတ်ရေးနိုင်ငံရေးဖြေရှာဖို့ G7 ဖွဲ့ဝင်တွေရဲ့တန်ဖိုးတံကိုထပ်လောင်းပြောကြားလိုတဲ့အကြောင်းအစည်းအဝေးဖိမနီဖြစ်တဲ့အင်္ဂါနေ့မှာပဲ Twitter လူမှုကွန်ရက်ကနေပြောဆိုထားပါတယ်။ဗြိတိန်နိုင်ငံရဲ့ဝန်ကြီးကတော့နှစ်နှစ်အတွင်းပထမဆုံးအချိန်လူချင်းတွေ့ဆုံမဲ့အစည်းအဝေးဟာတတမန်ရေးကြိုးပမ်းမှုတွေပြန်လည်အားကောင်းလာတဲ့လက္ခဏာဖြစ်ပြောဆိုခဲ့တာပါ။
And I think it shows you the importance throughout all the global challenges that we're facing, all the international challenges we're facing.
ကဘာတဝန်ရင်ဆိုင်နေတဲ့စိန်ခေါ်မှုတွေအားလုံးနဲ့နိုင်ငံတွေအတူတကွာပူးပေါင်းဖြစ်ရှင်းနိုင်မှုစိန်ခေါ်မှုတွေဘလောက်ကြီးမားတယ်ဆိုတာကိုပြသရရောက်မယ်ထင်ပါတယ်လို့ဗြိတိန်နိုင်ငံခြားရေးဝန်ကြီး Dominic Raab ပြောသွားတာပါ။နေရာချာစီးပွဲမှာ G7 ဖွဲ့ဝင်တွေသာမကအင်ဒိုပစိဖိတ်ဒေသကမိဖက်တွေဟာတက်ရောက်မှာဖြစ်ကြောင်းလည်းပြောပါရယ်။လန်ဒန်မြို့တော်က G7 စီးပွဲကိုတော့ဖွဲ့ဝင်နိုင်ငံတွေဖြစ်ကြတဲ့အမေရိကန်၊ကနေဒါ၊ဗြိတိန်၊ပြင်သစ်၊ဂျာမနီ၊အီတလီနဲ့ဂျပန်တို့သာမကအော်စတြေးလျ၊အိန္ဒိယ၊တောင်ကိုရီးယား၊ဘရူနိုင်းနဲ့တောင်အာဖရိကနိုင်ငံတို့လည်းတက်ရောက်မှာဖြစ်ပါရယ်။စစ်တမ်းသင့်စီးရဲနိုင်ငံရှေ့မြောက်ဘက်ဒေသမှာကိုဗစ်ကာယောဂါကူးစက်မှုအသစ်တွေကြုံနေရတဲ့အကြောင်းပြင်သစ်နိုင်ငံအခြေစိုက်နယ်စည်းမချဆရာဝန်များဖွဲ့ MSF ကပြောလိုက်ပါရယ်။ဧပြီလ26ရက်နေ့ထိယောဂါကူးစက်သူ1000ကျော်နဲ့သေဆုံးသူ640ရှိတယ်လို့လည်းပြောပါရယ်။ကျမ၏ဝန်ထမ်း960လဲယောဂကုသခံထားကြောင်း MSF ကပြောဆိုထားတာပါဒီဒေသမှာကိုဗစ်ကယောဂစစ်ဆေးပစ္စည်းတွေနဲ့ဆေးရုံသုံးအောက်ဆီဂျင်ပြက်လက်နေကြောင်းနိုင်ငံတကာအကူအညီပေးအဖွဲ့ RC ကပြောဆိုခဲ့ပြီးမကြာခင်မှာပဲ MSF ဖြင့်သတိပေးချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်ကိုဗစ်ကယောဂတုံ့ပြန်ဆောင်ရွက်ရေးလုပ်ငန်းတွေမှာကြီးမားတဲ့ထိခိုက်မှုတွေရှိနေတဲ့အကြောင်းလဲ RC ကပြောဆိုထားတာပါ MSF အဖွဲ့ကတော့သူတို့အကူအညီပေးနေတဲ့အစကနဲ့ရကမှာရှိတဲ့ဆေးရုံနှယုံမှာပြီးခဲ့တဲ့လတဲ့ယောဂကူးစက်မှုတွေတိုးလာတာကိုအတည်ပြုနိုင်ခဲ့တာလို့ပြောဆိုထားပါတယ်။ယောဂပိုးစစ်ဆေးမှုတွေပြည်ပြည်ဝဝမလုံနိုင်တာကြောင့်လက်တွေမှာကူးစက်သူရေအတွက်ပုံများကောင်းများနိုင်တယ်လို့လည်းပြောပါတယ်။စီးရီးယားဆူရရဲ့ခွင့်ပြုချက်မရရင်ကုလသမဂ္ဂအေဂျင်စီတွေအကူအညီတွေပေးဖို့ခွင့်မရတဲ့အကြောင်းလဲ MSF ကပြောဆိုထားပါတယ်။ကိုဗစ်ကယောဂါတကြောပြန်ကူးစက်မှုတွေကြောင့်ကျန်းမာရေးစနစ်ပြိုလဲတဲ့အခြေအနေနဲ့ကြုံရတဲ့အိန္ဒိယနိုင်ငံမှာယောဂါကူးစက်သူအတိပြုလူနာတန်း20ကျော်သွားပါပြီ။ယောဂါပိုးကူးစက်သူလူနာသေးနေ့စဉ်3000ကျော်နေတာ73ရက်နှစ်မြောက်ဖြစ်အင်္ဂါနေ့မှာလည်း 35,229 ယောက်ကိုကျန်းမာရေးဝန်ကြီးဌာနကအတိပြုခဲ့ပါရယ်။24နာရီအတွင်းသေဆုံးသူရေထွက်ရလဲ 3,449 ယောက်ရှိခဲ့တာပါ။အမေရိကန်ပြည်ထောင်စုဂျွန်ဆော့ပ်ကင်းစ်တက်သူရဲ့စီးရင်ရအိန္ဒိယနိုင်ငံမှာကိုဗစ်လူနာ 20.2 တန်းကျော်ရှိနေတယ်လို့သေဆုံးသူစုစုပေါင်း 22,408 ယောက်ရှိနေပါတယ်။ကူးစက်သူရေထွက်ရကမ္ဘာမှာအမေရိကန်ပြည်ရင်အိန္ဒိယနိုင်ငံကဒုတိယအများဆုံးဖြစ်နေပြီးသေဆုံးသူရေထွက်ကတော့အမေရိကန်နဲ့ဘရာဇီးလ်နိုင်ငံတွေပြည်ရင်တတိယအများဆုံးလည်းဖြစ်ပါတယ်။အိန္ဒိယနိုင်ငံမှာကူးစက်မှုတွေတကြောပြန်များလာရတဲ့အကြောင်းရင်းတွေထဲမှာဗိုင်းရပ်စ်ပိုးမျိုးစားသည့်ပြန့်နှံ့မှုနဲ့ဒီနှစ်ဆက်မိုက်မှာကူးစက်မှုတွေရော့ချလာရာကကာယောဂါထိန်းချုပ်ရေးကန့်သတ်ချက်တွေကိုလျှော့ပေးလိုက်တာတွေပါဝင်တယ်လို့လည်းယူဆထားပါတယ်။အတိုက်ခံအိန္ဒိယမျိုးသားကွန်ဂရက်စ်ပါတီခေါင်းဆောင်ရာဟုလ်ဂန္ဒီကတော့ဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့တုံ့ပြန်ဆောင်ရွက်မှုအားနည်းချက်ကြောင့်အပြစ်မဲ့ပြည်သူတွေအသက်ဆုံးရှုံးနေရတဲ့အကြောင်းဝေဖန်ပြောဆိုလိုက်တယ်လို့ယောဂါကူးစက်မှုတွေကိုထိန်းချုပ်နိုင်အောင်နိုင်ငံအဝန်းတွာလာလို့ရှောင်မှုတွေကန့်သတ်ဖို့လဲ Twitter လူမှုကွန်ရက်ကနေအင်္ဂါနေ့မှာပဲတိုက်တွန်းထားပါတယ်။မက္ကဆီကိုနိုင်ငံမှာယထာမတော်တဆမှုကြောင့်လူပေါင်း200,000လောက်တိစုံခဲ့ရတဲ့ဖြစ်ဖြစ်ကိုအပြည့်အဝစုံစမ်းမှာဖြစ်တဲ့အကြောင်းသမ္မတကဂရုပြုဆိုလိုက်ပါတယ်
။ El pueblo de México tiene que conocer toda la verdad. No se les va a ocultar nada.
မက္ကဆီကိုပြည်သူတွေအမှန်တရားကိုသိခွင့်ရဖို့လိုပါတယ်။အစိုးရတာဝန်ရှိသူတွေတာဝန်ခံမှုရှိရှိဆောင်ရွက်ရမှာဖြစ်တဲ့ကြောင့်ပြည်သူလူထုကိုဘာမှဖုံးကွယ်ထားမှာမဟုတ်ပါဘူးလို့မက္ကဆီကိုသမ္မတအန်ဒရီမနျူအယ်လိုပက်စ်အော်ဘရာဒါကအင်ကာနီသတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါ။ဒင်းလာနေနောက်ပိုင်းတော့ကမက္ကဆီကိုစီးတီးမြို့ထဲမှာမြို့ပယထားဖျက်ဆန်းနေရင်တရားကျူးချခဲ့ရကအောက်မှာရှိတဲ့လူစီကားရလမ်းပေါ်ကိုပြုတ်ချပြီးအနည်းဆုံးလူ23ယောက်သေဆုံးဒါဇင်နဲ့ချီဒဏ်ရာရခဲ့တာဖြစ်ပါတယ်။မက္ကဆီကိုစီးတီးမြို့တော်ဝင်ကလော်ဒီယာရှိန်ဘုံကတော့တရားမှာရှိတဲ့ရင်မာတစ်ချောင်းကျူးချရကနေမတော်တဆမှုဖြစ်ခဲ့တဲ့အကြောင်းသတင်းတော်တွေကိုပြောဆိုခဲ့တာပါ။ထိခိုက်ဒဏ်ရာသူ65ယောက်ရှိခဲ့ကြောင်းနဲ့မတော်တဆမှုဖြစ်ပြီးတဲ့နောက်ယထားထဲမှာပြိမ့်မိနေသူတချို့ရှိခဲ့ပေမဲ့နောက်ပိုင်းမှာကယ်ထုတ်နိုင်ခဲ့တယ်လို့လည်းပြောပါရယ
်။နောက်ဆုံးရသတင်းတွေကိုမတ်သိန်းကြီးထိုင်နဲ့ကိုအောင်လူမျိုးတို့ကပြောပြခဲ့တာပါ။အခုကဆက်လို့သတင်းပေးပို့ချက်တွေဆက်သွယ်မေးမြန်းချက်တွေကိုဆက်တိုက်တင်ဆက်သွားပါမယ်။ ရင်းဦးဆုံး NUG ကိုတရားဝင်အစိုးရအဖြစ်တိုက်တွန်းတဲ့သတင်းနဲ့စတင်ပါမယ်။မြန်မာနိုင်ငံရဲ့တရားဝင်အစိုးရအဖြစ် NUG ကိုအတိအမှတ်ပြုဖို့နဲ့အမေရိကန်ပြည်ထောင်စုမှာရှိနေတဲ့မြန်မာရန်ပုံငွေတွေကို NUG အနေနဲ့ထိန်းချုပ်ခွင့်ပြုဖို့ကုလသမဂ္ဂဆိုင်ရာမြန်မာတမ်မတ်ကြီးဦးကျော်မုံထွန်းကတိုက်တွန်းလိုက်ပါတယ်။ American Outlook နိုင်ငံရေးကော်မတီမှာ Video Conference နဲ့ပြုလုပ်တဲ့မြန်မာအရေးကြားနာပွဲမှာတမ်မတ်ကြီးဦးကျော်မုံထွန်းကမြန်မာစစ်ဗိုလ်ချုပ်တွေပေါ်ပြစ်မှတ်ထားတံခတ်အရေးယူမှုတွေဟာမြန်မာအကြက်တဲကိုဖြေရှင်းရမှာထိရောက်တဲ့နီလန်တစ်ခုဖြစ်ကြောင်းလည်းပြောကြားခဲ့ပါတယ်။မန်အင်ဂျင်နီယာဆက်လက်တင်ပြပါမှာပ
ါလက်ရှိစစ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာစစ်ကောင်စီရဲ့အကြမ်းဖက်ဖိနှိပ်နေတဲ့အခြေအနေနဲ့ပတ်သက်လို့မြန်မာနိုင်ငံတွင်ဖြစ်ပေါ်နေသောပြဿနာဆိုတဲ့ခေါင်းစဉ်နဲ့ Video Conference ကြားနာပွဲကို American Outlook တော်နိုင်ငံသားရေးကော်မတီမှအင်္ဂါနေ့ကပြုလုပ်ခဲ့ပါတယ်အချိန်၃နာရီကြာမြင့်တဲ့မြမအရေးကြားနာပွဲမှာ American Outlook တော်အမတ်အများအပြားစိတ်ဝင်စားပါဝင်ဆွေးနွေးခဲ့တာပါထူးခြားချက်ကတော့တပ်တွေအဖြစ်ထွက်ဆိုသူတွေထဲမှာကုလသမဂ္ဂကဆက်လက်ပြီးမြန်မာနိုင်ငံကိုယ်စားလှယ်အဖြစ်တရားဝင်အသိမှတ်ပြုထားတဲ့တန်မတ်ကြီးဦးကျော်မိုးထွန်းကဒီကြားနာပွဲမှာသူ့ရဲ့ယာတုတာဝန်နဲ့မြန်မာနိုင်ငံကိုကိုယ်စားပြုထွက်ဆိုခဲ့တာဖြစ်ပါတယ်။သူကအမေရိကန်လွှတ်တော်အနေနဲ့မြမအကျက်တဲကိုကူညီဖြေရှင်းရမှာအရေးကြီးဆုံးဆောင်ရွက်တဲ့အချက်တွေကိုဗီဒီယိုကွန်ဖရင့်ကနေအခုလိုပြက်ပြက်သားသားတင်ပြသွားပါတယ်။
Targeted, coordinated, and steadfast sanctions should be applied against the military.
ညီနိုင်ပိတ်ဆို့အရေးယူမှုကိုဆောင်ရွက်တင်ပါတယ်။မြဝတီဘဏ်၊အင်းဝဘဏ်၊နိုင်ငံခြားကုန်သွယ်ရေးဘဏ် MFTP နဲ့မြမရေနံနဲ့တဘာဝတန်းငွေလုပ်ငန်း MOGE တို့ကိုအမေရိကန်ရဲ့ပြစ်မှတ်ထားဒဏ်ခတ်ပိတ်ဆို့အရေးယူတဲ့စာရင်းထဲမှာချက်ချင်းထည့်သွင်းတင်ပါတယ်။စစ်တပ်နဲ့သူ့အဖွဲ့ဝင်တွေရဲ့ဘဏ်အကောင့်တွေအားလုံးကိုထိန်းချုပ်တင်ပါတယ်။စစ်ကောင်စီနဲ့သူ့ရဲ့အပေါင်းပါတွေအတွက်ဝင်ငွေတွေကိုချက်ချင်းချက်ထောက်ပြဖို့လိုပါတယ်။နိုင်ငံခြားယင်းနှိမ့်နှံမှုတွေကိုရပ်ဆိုင်းတင်ပါတယ
်။ဒါ့အပြင်မြန်မာပြည်သူတွေရဲ့ထောက်ခံမှုအပြည့်အဝရရှိထားတဲ့ဂျားကာလာအမျိုးသားညီညွတ်ရေးအစိုးရကိုအမေရိကန်ကတရားဝင်အသိအမှတ်ပြုဖို့လဲအောက်လွှတ်တော်အမတ်တွေကိုတန်မတ်ကြီးဦးကျော်မိုးထွန်းကတောင်းဆိုခဲ့ပါတယ
်။ UG should be recognized as a legitimate government.
မြန်မာနိုင်ငံတရားဝင်အစိုးရအဖြစ် NUG ကိုအတိအမှတ်ပြုဖို့ဒါ့အပြင်စစ်ကောင်စီကခန့်အပ်တဲ့ညီတိတန်တမန်ကိုမှဗီဇာထုတ်မပေးဖို့အမေရိကန်ပြည်ထောင်စုမှာရှိနေတဲ့မြန်မာအစိုးရရန်ပုံငွေကိုမြန်မာပြည်သူတွေရဲ့အကျိုးစီးပွားအတွက် NUG အနေနဲ့ထိန်းချုပ်ခွင့်ပြုဖို့ဖြစ်ပါတယ်
။ဒါ့အပြင်မြန်မာနိုင်ငံမှာစစ်တပ်ရဲ့နိုင်ငံတကာဥပဒေချိုးဖောက်မှုတွေကိုအရေးယူနိုင်ရေး NUG အစိုးရဟာ ICC နိုင်ငံတကာရာဇဝတ်ခုံရုံးနဲ့ညှိနှိုင်းဆောင်ရွက်နေပြီဖြစ်တယ်လို့လည်းတန်မတ်ကြီးကကြားနာပွဲမှာပြောကြားခဲ့ပါတယ်။ NUG အစိုးရကိုတရားဝင်အသိအမှတ်ပြုရေးကိစ္စနဲ့ပတ်သက်လို့ American Outlook တော်အမတ်တချို့အဓိကထားစိန်ခေါ်မေးခွန်းထုတ်ခဲ့တဲ့အကြောင်းအရာတွေထဲမှာတော့ Rohingya အကြက်အတဲနဲ့1982ခုနှစ်နိုင်ငံသားဥပဒေစရာရီနဲ့ပတ်သက်လို့ NUG ရဲ့ရည်တည်ချက်မူဝါဒဘလို့ရှိတယ်လဲဆိုတာပဲဖြစ်ပါတယ်။အောက်လွှတ်တော်နိုင်ငံသားရေးကော်မတီဥက္ကဋ္ဌနယူးယောက်ပြည်နယ်ဒီမိုကရက်ဝါရီလွှတ်တော်အမတ် Gregory Mix ကတော့မြန်မာပြည်သူတွေရဲ့ကြိုးပမ်းအားထုတ်မှုတွေကိုအမေရိကန်ပြည်ထောင်စုအနေနဲ့ထောက်ခံအားပေးဖို့နဲ့စစ်တပ်ကိုပြင်းပြင်းထန်ထန်အရေးယူပိတ်ဆို့နိုင်ရေးနည်းလမ်းတွေကိုရှာဖွေဖို့အခုလိုကြားနာပွဲကိုပြုလုပ်ရတာဖြစ်ကြောင်းသူ့ရဲ့အဖွဲ့အမှားစကားမှာပြောကြားခဲ့ပါတယ
်။ We've done this through working with partners in other like-minded countries and through the implementation of sanctions.
အနာသိင်းရတဲ့မြန်မာစစ်ကောင်စော်တွေနဲ့စစ်တပ်ပိုင်စီးပွားရေးကုမ္ပဏီကြီးတွေကိုပိတ်ဆို့ရေးယူရေးမှာအမေရိကန်နဲ့သဘောထားတူညီတဲ့မိတ်ဖက်နိုင်ငံတွေနဲ့ကျွန်တော်တို့လက်တွဲဆောင်ရွက်ခဲ့ပါတယ်။ဒါ့အပြင်မြန်မာပြည်ကိုတင်ပို့မှုကိုကန့်သတ်ခဲ့တဲ့အပြင်ဒေါ်လာတစ်ဘီလီယံပိုင်ဆိုင်မှုကိုလည်းထိန်းချုပ်ခဲ့ပါတယ်။ဒါတွေကမြန်မာပြည်သူတွေကိုအကာအကွယ်ပေးရမှာပုံမအားကောင်းလာစေဖို့ဥပဒေတွေကိုကျွန်တော်တို့သတ်မှတ်ပြဋ္ဌာန်းခဲ့ပါတယ်။မြန်မာနိုင်ငံမှာအနာသိင်းမှုကိုတုံ့ပြန်ဖို့အမေရိကန်အနေနဲ့ကမ္ဘာတစ်ဝန်းမှာရှိတဲ့မိတ်ဖက်တွေနဲ့အတူဆက်လက်လှုပ်ဆောင်သွားမှာပါ။
ကျောင်းနာပွဲမှာတန်မတ်ကြီးဦးကျော်မိုးထွန်းနဲ့အတူနောက်ထပ်ထွက်ဆိုခဲ့တဲ့ Progressive Voice အဖွဲ့တီထောင်သူနဲ့အကြံပေးဘုတ်အဖွဲ့ဥက္ကဋ္ဌဒေါခင်အုံမာကတော့သူဖြတ်တန်းခဲ့တဲ့အနှစ်30ကျော်အတွေ့အကြုံအရမြန်မာစစ်တပ်ရဲ့ရက်ဆက်လာတဲ့ပြစ်မှုကျူးလွန်မှုတွေကိုအရေးမယူနိုင်ခဲ့တဲ့အတွက်အခုလိုမြန်မာနိုင်ငံမှာအကြမ်းဖက်မှုတွေဆက်လက်ဖြစ်ပေါ်နေရတယ်လို့ကျောင်းနာပွဲမှာထွက်ဆိုသွားပါတယ
်။ Today's violence and atrocitiesare only possible because
of the lack of တာဝန်ခံမှုတာဝန်ယူမှုမရှိခဲ့တဲ့အတွက်ကြောင့်သာဒီကနေ့အကြမ်းဖက်မှုနဲ့ရက်စက်မှုတွေဖြစ်ပေါ်နေတာပါစစ်တပ်ကိုအရေးယူပြီးအရက်သားအုပ်ချုပ်မှုအောက်လုံးဝမရောက်မချင်းမြန်မာနိုင်ငံမှာဒီမိုကရေစီနဲ့ငြိမ်းချမ်းမှုဆိုတာရှိမှာမဟုတ်ပါဘူးလို့ဒေါက်ခင်အောင်မှပြောသွားတာပါမြန်မာရေးကိစ္စမှာတရုတ်နဲ့ရုရှားကကုလသမဂ္ဂမှာအတားအဆီးပြုလုပ်နေတာနဲ့ပတ်သက်လို့ဘယ်လိုနည်းလမ်းတွေနဲ့အကောင်းဆုံးကျော်လွှားနိုင်မလဲဆိုတဲ့မေးခွန်းကို ကျန်းနာပွဲမှာနောက်ထပ်တက်တေဖြစ်ထွက်ဆိုခဲ့တဲ့နိုင်ငံတကာအမျိုးသမီးရေးရာကိစ္စရပ်များဆိုင်ရာဂုံတူးဆောင်အမေရိကန်သံမတ်ကြီးဟောင်းကယ်လီကာရီကအခုလိုဖြေကြားခဲ့ပါတယ်
I believe that the best way to see progress in the UN is to actually force the issue
and to talk about it. တမကမှာတိုးတက်မှုကိုမြင်နိုင်ဖို့အကောင်းဆုံးနည်းလမ်းကတော့မြမရေးပြဿနာကိုအမှန်တကယ်ဖိအားပေးဖို့နဲ့မြမပြည်သူတွေတောင်းဆိုနေတဲ့မြမနိုင်ငံကိုလက်နဲ့ရောင်းချမှုပိတ်ပင်ဖို့ဒါမှမဟုတ်လေရင်ပြန်တန်းဖို့မသင့်တဲ့နေမျိုးတွေတတ်မှတ်ဖို့စတာတွေကိုလုံခြုံရေးကောင်စီမှဆုံးဖြတ်ချက်ချမှတ်နိုင်ရေးစတင်ဆွေးနွေးသင့်ပြီလို့ကျွန်မယုံကြည်ပါတယ်နောက်ပြီးလုံခြုံရေးကောင်စီမှာတကပိတ်မဟုတ်ပဲအများပြည်သူသိရှိနိုင်ရေးပွင့်လင်းတဲ့အစည်းအဝေးတွေလုပ်ဖို့ဒါမှသာတရုတ်နဲ့အခြားနိုင်ငံတွေကိုဖိအားပေးနိုင်မှာဖြစ်ပါတယ်။ပွင့်လင်းတဲ့အစည်းအဝေးတွေလုပ်ခြင်းအပြင်သာတရုတ်ရဲ့ဟန်တားမှုတွေကိုရှော့ချနိုင်ပြီးသူ့ကိုပိုပြီးဖိအားပေးနိုင်မှာဖြစ်ပါတယ်လို့တန်မတ်ကြီးကယ်လီကာရီကပြောသွားတာပါ။မြန်မာနိုင်ငံမှာရင်ဆိုင်နေရတဲ့ဆီယာနာတိမ်းမှုအခြေအနေကိုအမေရိကန်အနေနဲ့ဘလို့ပါဝင်ကူညီဖြေရှင်းပေးတဲ့လေတက်မတော်ကိုပိတ်ဆို့အရေးယူထားတာတွေထိရောက်မှုရှိမရှိအာဆီယံရဲ့အခမ်းကဏ္ဍအပါအဝင်မြန်မာနယ်စပ်တစ်လျှောက်ဒုက္ခသည်တွေရဲ့အခြေအနေစတာတွေနဲ့ပတ်သက်လို့လေဒီကြားနာပွဲမှာအောက်လွှတ်တော်အမတ်တွေကကြေကြေပြန့်ပြန့်မေးမြန်းဆွေးနွေးခဲ့ကြပါရဲ့ရှင
်။ဘန်အင်ဂျင်နိုင်ကပြောပြပေးသွားတာပါ။ဆက်လက်ပြီးတော့ပြည်မျိုးဘုံကွဲမှုရဲ့နောက်ဆက်တွဲသတင်းကိုတင်ဆက်ပေးမှာပါ။ပြည်မျိုးရဲကလူ9ဦးတေဆုံးခဲ့ရတဲ့ပေါက်ကွဲမှုဖြစ်စဉ်နဲ့ပတ်သက်လို့စစ်ကောင်စီကမေလ4ရက်နေ့အင်ကာနေမှာသတင်းထုတ်ပြန်လိုက်ပါတယ်။ဒီဖြစ်စဉ်ကိုသိနိုင်မှုအတွက် VOA ကတရင်းနိုင်ညာကစုံစမ်းမေးမြန်းခဲ့ချိန်မှာတော့ဒီပေါက်ကွဲမှုဟာပါဆယ်ပုံးပေါက်ကွဲမှုမျိုးဖြစ်ကြောင်းဘကုတိုင်းဒေသကြီးလွှတ်တော်အမတ်တူကဖြေကြားခဲ့ပေမဲ့စစ်ကောင်စီရဲ့အင်ကာနေသတင်းထုတ်ပြန်ချက်ထဲမှာတော့ပေါက်ကွဲရေးပစ္စည်းတွေကိုစမ်းသပ်ရင်းပေါက်ကွဲခဲ့တာဖြစ်တယ်လို့ဖော်ပြထားပါတယ်။လူတေဆုံးတဲ့နေရာအနီးတစ်ဝိုက်မှာလည်းဖောက်ခွေရေး၃ဝါယာကျိုးစားနဲ့အခြားပစ္စည်းတွေကိုပါတွေ့ရတယ်လို့မြမအတန်ကကြီးညာသွားတာပါ။ပြည်မျိုးအတွက်ကံမလာရွာကတမယာကျန်တခုမှမေလ၃ရက်နေ့ညနေကဖြစ်ပွားခဲ့တဲ့ပေါက်ကွဲမှုအပြီးကယ်ဆယ်ရေးဖြစ်အခင်းဖြစ်ပွားရနေရာကိုကိုယ်တိုင်သွားရောက်ခဲ့တဲ့ပြည်မျိုးပရဟိတအဖွဲ့တာဝန်ရှိသူတူကိုကိုညဝင်းအောင်ကဆက်သွယ်မေးမြန်းရမှာတော့သူတွေ့မြင်ခဲ့ရတဲ့အခြေအနေကိုအခုလိုစပြီးရှင်းပြပါဗျာ။
ကျွန်တော်အဲ့ဟိုဟာလောက်ပေါ့6နာရီကျော်ကျော်လောက်မှရောက်သွားတယ်ရောက်သွားတော့အခင်းဖြစ်တဲ့နေရာမှာအရင်ကကျွန်တော်ဟိုစစ်တပ်ကကျွန်တော်တို့စေကရဲသားတွေပါစစ်သားတွေကသူတို့ရှင်းနေရေးလုပ်နေပေါ့အဲ့ချိန်မှာကျွန်တော်အတန်းဝင်လို့မရကျွန်တော်ဒီမှာ upright အဖွဲ့အားလုံးစုံလည်းပြီးလည်းပြီးတော့ဝင်ပြီးတော့မှအဲ့ကကျွန်တော်အေးပေါ်လူနာနှစ်ယောက်ကိုကောက်ကောက်လည်းပြီးလည်းပြီးတော့ကျွန်တော်တို့ရင်းနှင်းနဲ့စေုံညံပို့တယ်ပေါ့အဲ့မှာဟိုလွတ်တော်မှာကိုတဝင်းလိုက်အပါဝင်တော့တဲ့၄ယောက်ပေါ့အဲ့နားမှာဘွဲ့ချင်းပြီးဟိုဖြစ်သွားတာပေါ့တဘော်ကြီးဖြစ်သွားတဲ့ဥစ္စာကိုကျွန်တော်ကစစ်စစ်ပြီးတော့အော်ကျွန်တော်တို့မှာရှိတဲ့ focus တွေပါယူပြီးတော့ဒီတဘော်ကြီးတဲကားရေအကုန်ခေါ်ပြီးတော့မှကျွန်တော်တို့ကကောက်ပါအဲ့တော့ကျတော့အဖြစ်စင်မှာကိုရဟိုတေချာမပြောနိုင်ဘူးပေါ့အဲ့မှာဟိုညီလေးတို့တော့တော့အဲ့မှာအလောင်းနေရတော့ဖြင်းနှမပြန်စင်ပြီးတော့ပြန်စင်ချက်တွေဖြစ်နေတယ်ဟိုဟာလေးရှိတယ်ဂဒင်းလိုပုံစံမျိုးလေးဝက်ကက်တဲလေးပေါ့အဲ့ဒီရဲ့အနီနာလေးမှာပဲဟိုလောက်ပေါ့ဟိုလေးပင်ငါးပင်ပတ်လည်လေးမှာတော့ကြီးလောင်ကျွမ်းရတယ်အဲ့တမ်းမြန်ချင်ညဝဲရဘက်မှာတော့အဲ့လိုအစားရစိမ့်လို့အာရင်းနှီးခွေရလိုက်ပြီးတော့တိတ်နေအဲ့လိုမျိုးပဲတွေ့ရပေါ့အဲ့တော့ကျွန်တော်ကလည်းဟိုဖြစ်ဖြစ်ချင်းတွားရောက်သွားတဲ့နေရာမဟုတ်တော့လေကိုကိုကအရင်ရောက်တာမဟုတ်တော့ကြတော့ဘယ်ကဘယ်လိုလဲတော့ကျွန်တော်တို့ကသုံးသပ်လို့မရဘူးပေါ့အဖြေတော့ကျွန်တော်မပြီးရပြီးလည်းမပြီးတော့နောက်တစ်ခုကအဲ့မှာကျွန်တော်ကားပေါ်မှာပါလာတဲ့တယောက်ကတော့အသက်ရှင်နေတော့ပြည်စည်းဝင်မှာရှိတယ်နှစ်ယောက်ပေါ့ကွာနှစ်ယောက်ကတော့တယောက်ကတော့ဆံကမင်းမင်းနဲ့ဆက်ပြီးမှာတက်ပေါ်ကြီးဖြစ်သွားပါတယောက်ကတော့အသက်ရှင်နေတော့ရှိတယ
်ဆိုတော့အဲ့ဒီအသက်ရှင်နေတဲ့တယောက်ကိုရောဒီပောက်ကွဲမှုဖြစ်စဉ်ဘယ်လိုဖြစ်ရသလဲဘသူလက်ချက်လဲဆိုတာမျိုးမေးပြစ်သေးလားခင်ဗျာ
ဟိုကားပေါ်မှာတော့မေးလို့မရဘူးသူရေအရန်တောက်ရှင်နေပဲကျွန်တော်လည်းကျွန်တော်ကမမေးဘူးလေရေတောက်ရှင်နေရေတောက်ရှင်နေတာမဲ့ကျွန်တော်ကအရေးပေါ်ဖြစ်နေတဲ့ရေကိုအရန်မတိုက်ဘူးသူလက်ဖြစ်တဲ့ဥစ္စာတွေအကုန်လုံးပေါ့ကွယ်အဲ့တော့တော့ကျွန်တော်တို့ကဒီစီးထဲလိုက်တွေးတဲ့အောင်လုပ်လဲအဲ့လိုမျိုးပဲကျွန်တော်လုပ်ရသူကလည်းရေပဲတောက်လျှောက်ပြောတော့ channel ထားအောင်ပြောအဲ့စီးဦးမောင်ရောက်တော့သူရဲ့ file ကို copy ယူတော့ OBD ရဆရာမတွေမေးတယ်ဘယ်နေရာမှာနေရလဲဘယ်ရက်ကွက်ကလဲပေါ့နော်ဟိုလူကလည်းအသိစိတ်ကကတ်လိုက်မကတ်လိုက်ဟိုအဲ့ဒီအချိန်မှာ clear လုပ်ရတယ်ဖြစ်ရတယ်ဆိုတော့ order လေးရောပေါ့ကိုယ်ဒီမှာသူ့နေရဲ့လိပ်စာတွေသူ့နံပါတ်တွေပြောတဲ့အတန်းတွေတော့ကြားတယ
်ဟုတ်ကဲ့အခင်းဖြစ်ချိန်မှာရောလူဘယ်နှယောက်ရှိတယ်လို့သိရလဲခင်ဗျာဟိုတချို့ကတော့ဒီ CDM လုပ်တဲ့ရဲဝန်တန်းတွေလည်းအဲ့ဒီမှာပါနေတယ်လို့ပြောကြတာရှိတယ်လေ။ဆိုတော့အဲ့ဒီပိုင်းကဘာထပ်သိရသေးလဲခင်ဗျာ
။ဟိုက6ယောက်ပေါ့ခင်ဗျတဲ့နေရာမှာ CDM ရဲ3ယောက်လို့တော့ပြောရတယ်ခင်ဗျ။ဟိုအခင်းကြီးတဲ့မှာအလုံးပေါင်းက6ယောက်ကိုရ2ယောက်က စေုံရောက်တဲ့လူကလည်းစီဒီအန်ရဲနှစ်ယောက်ဆိုရင်တော့ဒါသိကြရတယ်ကိုရစီဒီအန်ရဲပဲဒီမှာတယောက်ကအဲ့ရှင်းပြတဲ့နေရာမှာစီဒီအန်နှစ်ယောက်ကပုတ်တဝင်လိုက်ရင်ချမ်းမှန်ရှင်သေးသွားတယ်ပြောတာဒါပေမဲ့စေုံရောက်တော့မှနိုင်ဝက်အတွင်မှာထပ်သေးသွားတာချစ်သေးဆိုရဲအဲ့စီဒီအန်ကမှတယောက်သေးသွားတာ
အဲ့တော့စစ်ကောင်စီကသတင်းထုတ်ပြန်တာကတော့ဒီပြည်မျိုးနယ်ကဖြစ်စဉ်ဟာပောက်ကွဲမှုပစ္စည်းတွေကိုစမ်းသပ်ရင်းနဲ့ပောက်ကွဲသိဆုံးတယ်လို့ပြောတာပေါ့လေတချို့ကလည်းဒီပါဆယ်ဘုံကြောက်ဓာမျိုးပောက်ကွဲတာလို့ပြောနေပါတယ်ဆိုတော့အခင်းဖြစ်တဲ့နေရာကိုရောက်သွားတဲ့လူတယောက်အနေနဲ့ပေါ့နော်ဒီပောက်ကွဲမှုဖြစ်စဉ်ပေါ်မှာဘယ်လိုသုံးသပ်မိလဲခင်ဗျန
ောက်ဆုံးကျန်တဲ့တယောက်ကတော့အတိဆုံးဖြစ်မှာကျွန်တော်ကလည်းမေးချင်တာဒါပေမဲ့ကျွန်တော်အခွင့်အရေးမရတော့ဘူးတုံ့ပြန်ရတန်းရောက်လာကျွန်တော်ပို့တဲ့ချိန်မှာလည်း10 point နေပါတယ်အဓိကနောက်ပြီးတော့ကျွန်တော်ကသူတို့ရဲ့အသက်ကယ်ဖို့ပဲတင်မှာအသက်ရှင်ဖို့ပဲသူလုံနေရတဲ့အချိန်မှာတော့ကျွန်တော်လည်းတောင်းချဆိုင်နေတာအဲ့ဒီမှာဆက်နေအကုန်လုံးပြီးစီတော့မေးကျွန်တော်မေးတော့ကြတော့အဲ့ဒီမှာလုံးလုံးရထားတင်တယ်အဲ့လိုအဲ့တယောက်တော့တိမခနဲ့ဘူးသူကပြီးစီလို့မရှိဘူးသူကတော့လောတယ်တော့အဆောင်နေပါတယ်တော့ရှိကြမှာဟုတ်
ပြည်မျိုးနယ်ကပောက်ကွဲမှုဖြစ်စဉ်မှာဘကိုးတိုင်းဒေသကြီးလွတ်တော်ပြည်မျိုးနယ်မဲဆန္ဒနယ်အမှတ်1က NLD ပါတီကိုယ်စားလှယ်ဦးသက်ဝင်းလိုင်းအပါအဝင်လူ9ဦးသေဆုံးခဲ့ရပါတယ်။ဆက်လက်ပြီးတော့နောက်ထပ်ဘုံပောက်ကွဲမှုတွေအကြောင်းသတင်းပေးပို့ချက်တွေကိုနားဆင်ရမှာပါ။မြန်မာနိုင်ငံမှာကြောင်းလေးပြန်ဖွင့်ဖို့အာဏာသိမ်းစစ်ကောင်စီကပြင်ဆင်နေချိန်မှာပညာရေးနဲ့ဆိုင်တဲ့အဆောက်အဦတွေနားမှာဘုံပောက်ကွဲမှုတွေဖြစ်ပွားနေပါတယ်။ရန်ကုန်မော်လမြိုင်မြိုင်လှိုင်းပွဲစတဲ့မြို့တွေမှာဘုံတွေပောက်ကွဲခဲ့တာပါ။ရန်ကုန်ကလာတဲ့သတင်းပြည်စုံကိုကိုရဲမုံကတင်ပြပေးပါဦးခင်ဗျာ။
မေလ3ရက်တနင်္လာနေ့ကလေးကကျောင်းဆရာဆရာမတွေကိုအလုပ်ခွင့်ပြန်ဝင်ကြဖို့ပညာရေးဝန်ကြီးဌာနကညွှန်ကြားချက်ထုတ်ထားချိန်မှာကျောင်းဝင်းတွေပညာရေးဆိုင်ရာယုံတွေနားမှာဘုံပေါက်ကွဲမှုတွေဖြစ်နေပါတယ်။ရန်ကုန်မြို့တန်ငန်းကျွန်းမြို့နယ်တွေကတူဝနအထက်တန်းကျောင်းမှာအင်္ဂါနေ့ညနေပိုင်းကဘုံပေါက်ကွဲခဲ့တာနဲ့ပတ်သက်လို့ကျောင်းသားမှန်နေသူတယောက်ကအခုလိုပြောပါဗျာ။
အမအင်းငယ်တောင်းလို့ဆိုလို့ရှိရင်အတောင်းကအမတို့အင်းငယ်နောက်ဖော်မှာပေါ့နော်နောက်ဖော်မှာဆွဲခါကြတော့အမတို့ကအင်းချစ်မထိုင်ဘူးလားအမတို့အင်းချစ်မထိုင်နေနေဘာဘုံဖောက်တယ်တော့အမတို့ကြားလိုက်တာဘုံ၃နာရီခွဲဝင်းကျင်လာမှာပေါ့နော်ဘုံမျိုးဆိုအတိုင်းအဲ့လိုကြားလိုက်တာအဲ့လိုကြားလိုက်တော့အမတို့ကဘုံပေါက်တယ်ဘုံပေါက်တယ်ပေါ့နော်ဆိုပြီးတော့တွားကြတဲ့ခါကျတော့အမတို့ကတော့အကြောင်းရှိကိုမရောက်ခဲ့ဘူးရောက်ခဲ့ပြီးတော့အကြောင်းရှိမှာဘုံပေါက်တယ်ပေါ့နော်အဲ့လိုပဲအမတို့သိရတယ်ပေါ့
တူဝနအထက်တန်းကျောင်းမှာနေ့လယ်ပိုင်းကဆရာတွေအစည်းအဝေးရှိခဲ့ပေမဲ့ဘုံပောက်ကွဲမှုဖြစ်တဲ့အချိန်မှာတော့ကျောင်းမှာဘယ်သူမှရှိမနေတော့ဘူးလို့လည်းသူကပြောပါတယ်။အင်္ဂါနေ့မနေ့အစောပိုင်းကလည်းမွန်ပြည်နယ်မော်လမြိုင်မြို့ကမော်လမြိုင်ပညာရေးကောလိပ်ဝင်းထဲမှာဘုံပောက်ကွဲတဲ့အတွက်ညကင်းဆောင်တူခြေလက်တံရအပြင်းထန်ရရှိခဲ့ပါတယ်။ဘုံပောက်ကွဲတံကြားရတာကြောင့်လူသွားများတဲ့နေရာတွေမှာကားတွေဆိုင်ကယ်တွေကိုတားဆီးစစ်ဆေးမှုတွေရှိခဲ့ပါတယ်။ပညာရေးကောလိပ်ဝင်းထဲအပါအဝင်နေရာ၃ခုမှာဘုံပောက်တာနဲ့ပတ်သက်လို့မြို့ကန်တူကအခုလိုပြောပါတယ်။
ပေါင်းချင်ပေါက်တယ်မော်လမြိုင်ပညာရေးကောလိပ်နားမှာပညာရေးကောလိပ်ထဲမှာကောလိပ်ဝင်းထဲမှာပေါက်တယ်ဒိတ်ဆောင်ဘုံချီရဲ့ခြေလက်တွေပြင်းထန်စွာဒဏ်ရာရတယ်ဒုတိယဘုံကရှင်နိုင်ဒီဒီရုံသားမှာပေါက်တာအိမ်မှန်ဒီပါကွဲဆက်တယ်ခောက်တယ်အဆွေရင်းနီတော့ပေါက်တယ်အဲ့ဒီရုံအနီးနားမှာပဲပေါက်တာအဲ့အနားအိမ်မှန်ဒီပါကွဲပြင်းတယ်လို့ဆိုတော့နောက်တဲ့နေရာကတောင်ဟိုတယ်နားမှာပေါက်တာ
မကွေးတိုင်းပခုတ်ကူခိုင်မြိုင်မြို့မှာလဲမနေ့၄နိုင်ရီလောက်မှာပညာရေးရုံးရှိမှာလဲဘုံတွေပောက်ကွဲခဲ့တယ်လို့ဒေသခံတယောက်ကပြောပါတယ်
။ဟောဒီမြို့ပေါ်မှာ၄နိုင်ရီခွဲမှာဒီဘုံပေါက်တာပေါ့ကို။ညမျိုးကျမရေးဒီစေယုံရဲ့ရှေ့ရဲ့ပြင်နိုင်မှုရုံးရဲ့ရှေ့ရဲ့ညမျိုးတရားရုံးရဲ့ရှေ့မှာဟိုဘုံပေါက်တာ။အထီးကဟုတ်ကဲ့အထီးကိုင်းတော့မရှိဘူးခင်ဗျ။ပစ္စည်းဆုံးရှုံးမှုကတော့ဘာမှမရှိဘူးခင်ဗျ။ကျွန်တော်တို့ဒီဖြစ်တာကတော့၄နိုင်ရီခွဲလောက်ဖြစ်တာ။၄နိုင်ရီခွဲလောက်ဖြစ်ပြီးတော့၅နိုင်ရီလောက်မှသွားပက်ကြည့်တော့ပစ္စည်းဆုံးရှုံးမှုဒီတိုင်းမရှိဘူး။ဘာမှမရှိဘူး။ဘုံပေါက်တာတော့တရင်အတီဖြစ်တယ်။
အလားတူကရင်ပြည်နယ်လှိုင်းပွဲမြို့ပညာရေးမှူးရုံးမှလည်းအင်္ဂါနေ့မနေ့အစောပိုင်းကဘုံပေါက်ကွဲမှုဖြစ်ပွားခဲ့ပေမဲ့ထိခိုက်ဒဏ်ရာရသူတော့မရှိခဲ့ပါဘူး။အသေးစားဘုံကွဲမှုဖြစ်ခဲ့တာနဲ့ပတ်သက်လို့ဒေသခံတယောက်ကအခုလိုပြောပါတယ်
။ဟုတ်တယ်ဟုတ်တယ်။မနေ့နေ့အစောကြီးနေ့နေ့တော့ကအဲ့လိုမရှိဘူး။တော့မရှိရင်ချင်းချောက်တဲ့ဘုံမျိုးပဲလာမည်။အထဲကျင်းနဲ့အဟာရှိတာကိုတော့ခြံတိုင်းရှိရလေ။ဒါပေမဲ့တတိယဤပါရင်ဘာမှတော့မဖြစ်တော့ဘူးပေါ့။အဲ့လိုအဲ့ဒီအခြံတဲပဲ။ပေါလာချက်ထည့်ပေါလာရတဲ့ဘောကပြောမယ်ဆိုဒီလမ်းမမြင်တဲ့နေရာမှာတော်တော်များများဆရာဆရာရဲ့အစီအစဉ်တွေမလုပ်တာများတယ်။များတဲ့အခါကျတော့ပညာဦးလေးမုံရုံးလေးလည်းပြန်ဖွင့်တယ်။လောက်တဲ့သူအနေချင်းကကျတော့လုပ်တယ်ပေါ့နော်။အဲ့တော့ကြောင့်ပြောမယ်ဆိုရင်အဲ့ဒီကနေလူငယ်တွေကနေပြီးတော့အဲ့ဒီဘောကလောက်တဲ့ဘောမျိုးနဲ့ကြည့်ပါလေ။စဉ်းစားတဲ့ဘောမျိုး
မြန်မာနိုင်ငံမှာကျောင်းတွေပြန်ဖွင့်တော့မှာမို့ဆရာဆရာမတွေကျောင်းသူကျောင်းသားတွေကိုစစ်ကောင်စီကိုဆန့်ကျင်တဲ့အကြမ်းမဖက်အာဏာဖီဆန်ရေး CDM လှုပ်ကြဖို့တိုက်တွန်းလှုံ့ဆော်မှုတွေရှိနေပါတယ်။အခုမြန်မာနိုင်ငံနေရာတော်တော်များများမှာရှိတဲ့ပညာရေးနဲ့ဆိုင်ရာအဆောက်အဦတွေမှာ ဘုံတွေပောက်ကွဲရတဲ့ပတ်သက်လို့ဘသူလက်ချက်လဲဆိုတာလောလောဆယ်မသိရသေးပါဘူး။ကျညာရေးအဆောက်အဦတွေအပြင်ရက်ကွက်မြို့နယ်အုပ်ချုပ်ရေးမှုယုံတချို့မှာလည်းဘုံကွဲမှုတွေလည်းဖြစ်ခဲ့ပါရယ်ခင်ဗျာ
။ဘုံကွဲမှုတွေနဲ့ပတ်သက်လို့ကိုရဲမုံကပြောပြပေးသွားတာပါ။အခုဆက်လက်ပြီးတော့ထိုင်းနဲ့ဇက်ကသတင်းတပုတ်ကိုတင်ပြပေးကြပါမယ်။မြန်မာနိုင်ငံတွေကနေအိန္ဒိချင်းထိုင်းနိုင်ငံတွေကိုဒီရက်ပိုင်းအတွင်းအစုအဝေးနဲ့တရားမဝင်ဝင်ရောက်လာသူတွေများလာတဲ့အတွက်ပုံမတင်ချက်စွာစောင့်ကြည့်အရေးယူဖို့အာဏာပိုင်တွေပူးပေါင်းပြီးတော့စစ်ဆင်ရေးလုပ်ဖို့နေဆက်မှာရှိတဲ့ထိုင်းခဲအာဏာပိုင်တွေကိုထိုင်းပြည်ရဲ့ကညွှန်ကြားလိုက်ပါတယ်။ဒီသတင်းကို VOA မြန်မာပိုင်းသတင်းတောက်မတ်အေးမှာတင်ပြပေးတာပါတယ်
။ထိုင်းမြန်မာနယ်စပ်ကန်ခနဘူရီပြည်နယ်တဲကိုတပတ်အတွင်းယာနဲ့ချီပြီးခိုးဝင်လာတဲ့မြန်မာနိုင်ငံသားတွေကိုဖမ်းဆီးမိခဲ့ပြီးတဲ့နောက်နယ်စပ်အားလုံးကိုတင်းတင်းကြပ်ကြပ်လုံခြုံရေးချပြီးခိုးဝင်လာသူတွေကိုစစ်ဆင်ရေးလုပ်ဖမ်းဆီးဖို့အတွက်ထိုင်းပြည်ရဲ့ကနေဆက်ဒေတာအာနာပိုင်တွေကိုညွှန်ကြားလိုက်ကြောင်း FED အဖွဲ့ကအလုံသမားရေးလှုပ်ရှားသူဦးမင်းဦးကပြောပါတယ်
။လက်ရှိရဲရနေပြီလေ
။ဟုတ်ကဲ
့။အဓိကတော့ဒီကိုဗစ်ကြောင့်ရေနောက်တစ်ခုကကျတော့ဟိုအခုပုံဝင်နေလူတွေတောက်လျှောက်အရင်များတယ်လေ။အဲဒါကြောင့်မလို့သူတို့ကနေဆက်ဒေတာတွေပေါ့အထူးသဖြင့်တော့ကျွန်တော်တို့ခိုင်းနဲ့နေဆက်ရေးတက်နေတဲ့မြန်မာလာအိုကမ္ဘောဒီးယားမလေးပေါ့။အဲ့ဒီဟာနဲ့ပတ်သက်ပြီးအဲ့နေဆက်တွေမှာရှိတဲ့ခရိုင်တွေပေါ့ပြီးတော့မြို့နယ်တွေပေါ့အဲ့ဒီကသူဟိုတက်ဆိုင်ရာတွေညွန်ကြားတာပေါ့ဒီထဲရနေပြီးတော့ညွန်ကြားပြီးတော့အဲ့လူတွေအနေနဲ့ဒီတက်ဆိုင်ရာအဲ့ဒီနေနေမှာရှိတဲ့ဟိုမှာရဲရှိနေဟလာဒါမှမဟုတ်ကျွန်တော်တို့ခရိုင်ရုံးကကျွန်တော်တို့တောင်းရှိတဲ့လူတွေရှိနေနောက်ပြီးစစ်တပ်ရှိနေနောက်ပြီးတော့စစ်မှားရေးဌာနရှိနေအဲ့ဒါနဲ့ပေါင်းပြီးတော့နေဆက်တွေရအဝင်ဆက်တွေကိုသိထားစောင့်ကြည့်အဲ့လိုဖမ်းဖို့ရှိဖို့ပေါ့နော်အဲ့လိုမျိုးပေါ့ဆိုရင်တော့မြန်မာပြည်အခုထူးခြင်းတော့အခုကာလာတော်တွေမှာတပတ်ထဲမှာ300ကျော်လောက်မိလိုက်တာ哦
ထိုင်းနိုင်ငံမှာကိုဗစ်တတိယလိုင်းကူးစက်မှုမှာနေ့စဉ်လူဦးရေထောင်ထဲချီပြီးကူးစက်နေတယ်လို့သိဆုံးမှုတွေလည်းမြင့်တက်လာနေတာကြောင့်ခိုးဝင်လာသူတွေစီကနေကိုဗစ်ကပ်ရောဂါပိုပါလာမှာကိုထိန်းချုပ်နိုင်ဖို့အတွက်လည်းရည်ရွယ်ပုံရတယ်ဆိုပြီးဦးမင်းဦးကဆိုပါတယ်
အဲဒီကိုဝင်နေဟာဒီမှာခုနကပြောရောဂါပါလာမှာကိုဆိုရင်လည်းအဲနောက်ပြီးတော့ဒီအမေရိကန်နေသားတွေအဲဒီမှာလည်းအဲဒီပြဿနာတွေအမေရိကန်မှာအယောဂတိရပါတယ်တော့အဲဒီပြဿနာပေါ့နော်ယောဂကူးမဲ့ပြဿနာပေါ့အဲဒီအောက်ကြီးကဟိုကိုဗစ်ဥစ္စာမျိုးအမျိုးသားမျိုးကူးမှလည်းတိုးနေတာပေါ့လက်ရှိမှာလည်းသူတို့ကအချိန်နေရကပြောမဆိုရင်ကူးစက်နှုန်းနဲ့ပိန်တော့အရန်ပြင်းတယ်လေဒီရက်ပိုင်းမှာ
တရားမဝင်ဝင်ရောက်လာနေမှုတွေကိုတားဆီးနိုင်ဖို့အတွက်ထိုင်းဆိုရကဒီရက်ပိုင်းမှာပဲဥပဒေသစ်တွေချမှတ်ပြီးအခုမေလထဲမှာပဲစတင်ကျင့်သုံးမယ်လို့ပြောပါတယ်ချမှတ်လိုက်တဲ့နေဆက်ဆိုင်ရာဥပဒေအသေးရမြန်မာနိုင်ငံနဲ့နေဆက်ထိုင်းဖက်ချမ်း10ကီလိုမီတာအတွင်းမှာဖမ်းမိတဲ့မြန်မာနိုင်ငံသားတွေကိုချက်ချင်းနေရပြန်နှင်သွားမှာဖြစ်ပါတယ်။ထိုင်းနိုင်ငံအတွင်းပိုင်း10ကီလိုမီတာထက်ကျော်ပြီးဝင်ရောက်လာသူတွေကိုတော့နေဆက်ရဲတင်တန်းကျောင်းမှာထိန်းသိမ်းထားပြီးကိုဗစ်ကပ်ရောဂါပိုးရှိမရှိဆက်လက်စစ်ဆေးပြီးအရေးယူသွားမှာဖြစ်ပါတယ်။ထိုင်းနိုင်ငံကကိုဗစ်ကပ်ရောဂါကြောင့်မြန်မာနိုင်ငံအပါအဝင်ထိုင်းနိုင်ငံနဲ့ထိစပ်နေတဲ့နေဆက်တွေကနေလူဝင်ထွက်အားလုံးကို2020မတ်လတည်းကပြိပင်ထားတာဖြစ်ပါတယ်။ထိုင်းနိုင်ငံမှာကိုဗစ်ကပ်ဘေးကူးစက်သူ9000ကျော်ရှိပြီးသေဆုံးသူက256ယောက်ရှိကြောင်းထိုင်းအစိုးရကအတည်ပြုထုတ်ပြန်ထားပါတယ်ရှင်
။မတ်အေးမာကပြောပြပေးသွားတာပါ။တော်ရရှင်နေအခုကြားနေရတော့ VOA American တန်ဖြစ်ပါတယ်။အခုတခါမှာတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာအကြောင်းတွေကိုမူရင်းအပေါ်ပြတ်တင်ပြပေးခြင်းပါတယ်။ဆရာသိမ်းမှုနောက်ပိုင်းမှာတိုင်းပြည်ဟာဗျဲမတာဖြစ်လာနေပြီးလက်နက်ကင်တိုက်ပွဲတွေကလည်းပုံမပြင်းထန်လာတာမို့တိုင်းရင်သားလက်နက်ကင်တွေနဲ့စစ်တပ်အကြားဗိုလ်နေမြဲကြားနေမြဲအနေထားပြည့်ရင်းလာနေတဲ့အကြောင်းကိုရေးသားရတဲ့ဆောင်းပါးကိုကျွန်တော်အမျက်သူကပဲတင်ပြပေးထားပါဗျ။စစ်ပွဲတွေကြေပြန်းလာနေတဲ့မြန်မာဆိုတဲ့ခေါင်းစဉ်နဲ့ Asian Times သတင်းအွန်လိုင်းမှာဖော်ပြထားတဲ့ဘာတီလက်နာရေးသားရတဲ့ဆောင်းပါးကိုတင်ပြပေးခြင်းပါတယ်။ကြေပြန်းလာနေတဲ့တိုက်ခိုက်မှုတွေဟာမြန်မာပြည်အလဲပိုင်းစစ်ဗိုလ်ချုပ်တွေပုံခုရနေရလို့ဖြစ်နေတဲ့နေပြည်တော်အနီးအနားကိုရောက်ရှိလာနေတယ်လို့ဆောင်းပါးရှင်ကဆိုပါတယ်။ဧပြီလကုန်ပိုင်းမှာမြန်မာပြည်အလဲပိုင်းမကွေးနဲ့မဲထီလာကလေတပ်အခြေစိုက်စခန်းတွေကိုတိုက်ခိုက်ခံရတာတွေရှိနေပြီးပဲခူးကလက်နက်သုံးလုံးတစ်ခုဖောက်ခွဲခံရမှုကိုလည်းဆောင်းမမှတီးကြားဖော်ပြထားပါဗျ။အဆိုပါတိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးတိုင်းရင်းသားတပုံအုပ်စုတွေနဲ့ဒီမိုကရေစီထောက်ခံသူတွေမဟာမိတ်ဖွဲ့ပြီးတိုက်ခိုက်ဖွဲ့ရာရှိတယ်လို့လုံခြုံရေးကြွညင်းသူတွေရဲ့အမြင်ကိုလည်းဆောင်းမမှဖော်ပြထားပါဗျ။ယခင်နာဝတနဲ့နာအဖခေါင်းဆောင်ဟောင်းတွေဟာလက်ရှိကာကြုတ်မင်းအောင်လှိုင်ရဲ့ထီအောင်မှုမရှိဘဲအုပ်စုကွဲစေမဲ့နှီးပြူဟာတွေပေါ့သတိကြီးကြီးထားလာနေရဆိုတော့လေ Asian Times ရဲ့သတင်းအရင်းမြစ်တွေကိုကိုးကားပြီးတော့စောင်းမမှဖော်ပြထားပါတယ်။1988အာဏာသိမ်းပြီးနောက်ပိုင်းမျိုးပြလူငယ်တွေဟာတိုင်းရင်းသားဒေသတွေစီသွားပြီးလက်နက်ကင်တော်လှန်ရေးကိုလှုပ်ဆောင်ရမှာထိုင်းလက်နက်မှောင်ကိုဈေးကွက်မှာအလွယ်တကူလက်နက်တွေရရှိနိုင်ခဲ့ပေမဲ့အခုခါမှာတော့ထိုင်းမြန်မာစစ်ပဲဆက်ဆံရေးတိုးတက်နေတဲ့အပြင် COVID-19 ကပ်ဘေးကြောင့်နေဆက်တွေတင်းကျပ်ထားတာရှိနေတယ်ဆိုပြီးတော့ထောက်ပြထားတာတွေ့ရပါတယ်။အင်အား2000နဲ့3000လီးပါးရှိတဲ့ဝါပြည်သွေးစည်းညီညွတ်တက်မတော် UWSA အနေနဲ့တိစေလျက်ရှိနေပေမဲ့လည်းဝါရပ်ပတ်အဖွဲ့အစည်းကတော့ UWSA ကိုတစုံတရာပြောဖို့အရေးပေါ်မြစ်တက်ရက်ခံထားရရှိနေတယ်လို့ဆိုပါရယ်အင်အား9000ခန်းရှိပြီးမကြသေးမီကပဲစစ်တပ်ကအချမ်းဖက်အဖွဲ့ဖြစ်ကနေပြတ်သိမ်းပေးလိုက်တဲ့ရခိုင်တပ်တော် AA ကတော့မျိုးပြအစိုးရနဲ့သဘောထားကွဲလွဲတဲ့အုပ်စုတွေနဲ့မဟာမိတ်ဖွဲ့မဖွဲ့ရှင်းလင်းလင်းမရှိသေးဘူးလို့ဖော်ပြထားပါရယ်တိုင်းရင်းသားလက်နက်ကိုင်အုပ်စုတွေကတညီတညွတ်တဲ့ခုခံမှုမဖြစ်သေးတဲ့တိုင်အောင်လက်ရှိအနေအထားဟာစစ်တပ်နဲ့ဗိုလ်နေမြဲကြားနေမြဲအနေအထားပေါ်မှာဖိအားတစ်ခုဖြစ်လာနေပြီးအခြေအနေတွေစိုးမသွားခင်ကာကြုတ်မင်းအွန်လိုင်းနဲ့ထိတ်ပိုင်ဗိုလ်ချုပ်တွေကိုဖယ်ရှားဖို့ဖိအားတွေဖြစ်လာစေတယ်လို့ဆိုပါတယ်။ရခိုင်နောင်ဝတ်တောင်းနဲ့နားအဖဟာအခုလိုပဲရက်ဆက်ကြမ်းကြုတ်ပြီးဒီမိုကရေစီမိတ်ဆွေမရှိပေမဲ့လည်းဗိုလ်ချုပ်မူကြီးအောင်ဦးတန်းရွှေဟာ2010မတိုင်ခင်မှာပြည်ရင်ပြောင်းလဲရေးကိုဦးဆောင်ခဲ့ပြီးအနောက်အစုနဲ့ဆက်ဆံရေးတိုးတက်စေခဲ့တယ်လို့ထောက်ပြထားပါတယ်။ထို့ပေမဲ့လည်းလက်ရှိကာကြုတ်မင်းအွန်လိုင်းရဲ့အာဏာသိမ်းယူမှုကတော့မင်းမဲ့တန်းပြီလို့ဝရုံသုံးကားဖြစ်နေတာမို့ဒါစစ်တပ်ရဲ့ရေတိုးရေရှည်အကျိုးစီးပွားမဟုတ်ဘူးဆိုတာကတော့ထင်ရှားနေတယ်ဆိုပြီးစောင်းမောက်ကိုအဆုံးသတ်ထားပါဗျ။အပြည့်စုံတော့ www.asiantimes.com မှာဖတ်ရှုနိုင်ကြပါရခင်ဗျာ
။ VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလွှာဖြစ်တဲ့ VOA ပရိသတ်တွေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။ VOA မြန်မာပင်မစာမျက်နှာကသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွင်တော့အိတ်ကနေပြီးအီးမေးလ်သတင်းလွှာကိုတောင်းယူနိုင်ပါသေး။နောက်တစ်နေ့ကတော့ VOA မြန်မာအီးမေးလ်လိပ်စာ bamiset@voanews.com စီကိုဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုအီးမေးလ်လိပ်စာကိုရေးပို့လိုက်ပါ။အီးမေးလ်လိပ်စာကိုတိကျမှတ်အောင်ရေးပေးလိုက်ဖို့တော့မမေ့ပါနဲ့နော်။နေ့စဉ်တနေ့နှစ်ကြိမ်ပို့ပေးတဲ့အီးမေးလ်သတင်းလွှာကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်တစုတစီတွေရရှိသိရှိနိုင်အောင်လို့စီစဉ်ပေးထားတာပါ။ VOA ပရိသတ်တွေအတွက်သတင်းတွေကိုကျမတို့ရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင်။
ခုတော့ပတ်စံကဏ္ဍတွေကိုစတင်နားဆင်ရမှာဖြစ်ပါတယ်။ရင်းဦးဆုံးကိုသိမ့်ထိုက်ဦးရဲ့အမေရိကန်နိုင်ငံရေးအစီအစဉ်ကိုကြားကြမှာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေအကြီးကျယ်ရင်ဆိုင်နေရတဲ့အိန္ဒိယနိုင်ငံကနေရောက်လာသူတွေကိုအမေရိကန်ပြည်ထောင်စုကဒီသတင်းပတ်တည်းမှာပဲစတင်ကန့်သတ်လိုက်ပါတယ်။သမ္မတဂျိုးဘိုင်ဒန်အဆိုအရကအိန္ဒိယနိုင်ငံအတွက်ဆေးဘက်ဆိုင်ရာအကူအညီထောက်ပံ့တွေလည်းပို့ပေးနေပါတယ်။တချို့လည်းအမေရိကန်အဆိုအရအနေနဲ့ဒီထက်ပိုပြီးတော့ကူညီတဲ့လို့ပြောနေပါတယ်။မရှက်ကွင်းရဲ့သတင်းလောကကိုကိုသိမ့်ထိုက်ဦးကတင်ဆက်ပေးတာပါတယ်။
ကိုဗစ် -19 ရောဂါကြောင့်ပြန်ကူးစက်မှုတွေပြင်းထန်ခံနေရတဲ့အိန္ဒိယနိုင်ငံအတွက်သမ္မတဂျိုးဘိုက်ဒန်အစိုးရကဆေးဘက်ဆိုင်ရာကူညီတွေပေးပို့နေပါတယ်။ရောဂါပိုးမကူးစက်အောင်ကာကွယ်ဝတ်စုံတွေ၊အောက်ဆီဂျင်တွေ၊စမ်းသပ်ကိရိယာတွေ၊နှာခေါင်းဆီးတွေနဲ့တခြားကူညီတွေကိုပေးပို့နေတာပါ။ဒီနေ့အင်ကာနီယာစပြီးအိန္ဒိယကနေအမေရိကန်ပြည်ထောင်စုကိုလာမဲ့သူတွေကိုလည်းကန့်သတ်လိုက်ပါတယ်။အမျိုးသားလုံခြုံရေးအချမ်းပေးဂျက်ဆူလီဗန်က ABC ရုပ်သံကိုအခုလိုပြောပါတယ
် We are concerned about variants. We're concerned about spread. We're concerned about the loss of life.
ရိုးရိုးဗီဇာကွယ်ရောဂါပိုးကိုကျွန်တော်တို့စိုးရိမ်ပါတယ်။ကူးစက်ပြန့်နှံ့မှုကိုကျွန်တော်တို့စိုးရိမ်ပါတယ်။အသက်တွေဆုံးရှုံးတာအခုအိန္ဒိယမှာထိမနိုင်သိမရအခြေအနေကပ်ရောဂါရဲ့ဒုတိယရိုက်ခတ်မှုကြုံလာရမှာတွေအတွက်ကျွန်တော်တို့စိုးရိမ်ပါတယ်။
Johns Hopkins တက္ကသိုလ်ဆင်းနေရအိန္ဒိယမှာအခုအချိန်အထိရောဂါကူးစက်သူ19သန်းရှိပြီးသေဆုံးသူ 23,500 ကျော်သွားပြီဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှလူဦးရေ3ဘုံ2ဘုံကျော်အပြည့်အဝကိုဗစ်ကာဝေးဆေးထိုးပြပါပြီ။ပြည်내တချို့ကလည်းသူတို့မှာကာဝေးဆေးအလုံးလောက်ရှိတယ်လို့ပြောထားပါတယ်။ဒါကြောင့်လည်းတခြားအကူအညီလိုအပ်နေတဲ့နိုင်ငံတွေကို AstraZeneca ကာဝေးဆေးထိုးဆေးတန်း60ပေးပို့ဖို့အမေရိကန်အစိုးရကပြောနေပါတယ်။ဒီဆေးကိုအမေရိကန်ပြည်ထောင်စုမှအသုံးပြုဖို့အတည်ပြုချက်တော့မပေးသေးပါဘူး။ကျမကြီးဆိုင်ရာကြွန့်ကျင်သူတွေကတော့အမေရိကန်ပြည်ထောင်စုအနေနဲ့အိန္ဒိယနိုင်ငံနဲ့အတူတခြားအကူအညီလိုအပ်နေတဲ့နိုင်ငံတွေကိုပို့ပြီးတော့ထောက်ပံ့ပေးတယ်လို့ပြောနေပါတယ်။ဘရောင်းတက္ကသိုလ်ပြည်သူ့ကျန်းမာရေးဌာနမှူးဒေါက်တာအက်စ်ရှင်ရှာကဒီစည်းရုံးကိုခုလိုပြောပါတယ
် We've got to help India get this under control for a variety of reasons the humanitarian
ဒီချင်းတွေကိုထိန်းချုပ်နိုင်အောင်အိန္ဒိယကိုအကူအညီပေးရပါလိမ့်မယ်အကြောင်းမျိုးမျိုးရှိပါတယ်လူသားချင်းစာနာမှုအရာရောပထဝီနိုင်ငံရေးအရာပါကျမရေးရှုထောင့်ကကြည့်ရင်အကြီးအကျယ်ရောဂါပြန့်ပွားမှုတွေကမျိုးရိုးဗီဇကွဲသွားတဲ့နောက်ထပ်ပိုးတွေထပ်ပေါ်လာနေတဲ့နေရာတစ်ခုဖြစ်သွားနိုင်လို့ပါ
သမ္မတဘိုင်ဒန်ရဲ့ဝန်ထမ်းကြီးအဂျေကယ်ရန်ကာလန်ကတော့အမေရိကန်ပြည်ထောင်စုအနေနဲ့အိန္ဒိယရဲ့ကိုပိုင်ပုံစံ Oxford AstraZeneca ကာကွယ်ဆေးတန်း20ထုံးနိုင်ဖို့လိုအပ်တဲ့စီးပစ္စည်းတွေပို့ထားတဲ့အကြောင်း CBS ရုပ်သံ Face the Nation စီးစဉ်ကိုပြောဆိုပါတယ်။ဘာမောက်ပြည်နယ်ထက်လွတ်တော်အမတ် Bernie Sanders ကတော့လူနာရီနဲ့ပတ်သက်တဲ့စီးမြင့်တွေကိုအမေရိကန်ဆိုရကရှော့ချပေးတင်ပါတယ်။ဒါမှလည်း Generic တခြားမထင်ရှားတဲ့နာမည်နဲ့အကုန်ကျနေတဲ့ပုံစံတူဆေးမျိုးတွေထုတ်လာနိုင်မယ်လို့သူကပြောပါတယ်။ဒီပြောဆိုချက်ကိုဆေးဝါးထုတ်လို့ရေးကုမ္ပဏီတွေကတော့ဘေးကင်းလုံခြုံရေးအကြောင်းပြချက်နဲ့လက်မှတ်ပယ်ချကြပါတယ်။ကာကွယ်ဆေးတွေကိုဘယ်လိုကြေကြေပြန့်ပြန့်ဖြန့်ဝေမလဲ၊ထုတ်ဝေခွင့်လိုင်စင်တွေပေးမလဲ၊ဘယ်လိုကြေကြေပြန့်ပြန့်မျှဝေကြမလဲဆိုတာကိုသမ္မတဘိုင်ဒန်ဆိုရကမကြခင်ကြေညာမယ်လို့လဲဝန်ထမ်းကြီးကဂျေကေရမ်ခရင်းကပြောဆိုသွားပါတယ်ခင်ဗျာ။ကျွန်တော်သိထားပြီပါ။
ကိုတင်တဲ့ဥပ္ပစ္စတ်သွားတဲ့အမေရိကန်နိုင်ငံရေးအစီအစဉ်ပါခင်ဗျာ VOA American တန်ရဲ့ကုထုတ်လင့်ပေးနေတဲ့အစီအစဉ်ကို barmy.voanews.com internet ဆာမျက်နှာမှာလဲကျွန်တော်တို့ထုတ်လင့်နေတဲ့ကြိုင်နဲ့တူပါပဲဖမ်းယူနားဆင်နိုင်ပါတယ်အခုတခါမှာတော့ကိုကျော်ကျော်သိန်းရဲ့အင်္ကာညသကဝိုင်းအစီအစဉ်ဖြစ်ပါတယ်ဆက်နာသိမှုကိုစန့်ကျင်ကပ်ကွက်တဲ့ဆန္ဒပြပွဲတွေနဲ့ဆက်ဆက်ပြီးရန်ကုန်အင်းစိမ့်တော်မှာဖမ်းဆီးချုပ်နှောင်သွားသူတွေကိုအထူးတရားရုံးစစ်ကုံရုံးတွေနဲ့စစ်ဆေးစီရင်နေပြီးဥပဒေကြောင်းအရရပိုင်ခွင့်တွေဆုံးရှုံးနေတာတွေရှိတယ်လို့အကျိုးဆောင်ရှိနေတူက VOA ကိုပြောပါတယ်။လွန်ခဲ့တဲ့သတင်းသုံးဘက်ဝန်ကျင်ကဆလို့အမှုတွေကိုစတင်စစ်ဆေးနေပြီးတရလိုရဲရရှိတဲ့ထွက်ဆိုချက်တွေကိုလည်းစတင်ကြားနာနေရလို့ရှေ့နေကပြောပါတယ်။ဖန်စီခံရသူတွေနဲ့ဘလို့မှအဆက်အသွယ်မရရှိသေးတဲ့မိသားစုဝင်တွေအတွက်လည်းသူကအကြံပေးစကားတွေပြောထားပါတယ်။လုံခြုံရေးရအမိဖော်လို့မရတဲ့အကျိုးဆောင်ရှိနေတူကိုကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းထားပါတယ်
။ VOA နဲ့ဆက်သွယ်မေးမြန်းခြင်းပြုတာကျေးဇူးတင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါဆရာဟုတ်
ဆိုတော့ဆရာတို့ဒီလက်ရှိဖန်ဆီးခံထားရတဲ့သူတွေကိုဆရာတို့ကူညီနေတဲ့အရေးအတွေ့လက်ရှိမှာဘလောက်လောက်များရှိပါလဲခင်ဗျာ
အဲဟုတ်ကဲ့ဆရာကျွန်တော်တို့ဆောင်ရွက်ပေးနေတာတော့ကျွန်တော်ဒီဟိုပါပေါ့အစနဲ့အဆုံးကြီးရှိမယ်ဆိုတော့ကျွန်တော်တို့အရင်တော့ကဟိုဖြစ်စဉ်စဖြစ်ကလေးကနေကျွန်တော်တို့လိုက်ပြီးဆောင်ရွက်ပေးရလို့ပြောမယ်ဆိုတော့ဆရာ50နဲ့50ကျော်လောက်ကျွန်တော်ရှိပါတယ်ဆရာဟုတ်
ဟုတ်ကဲ့ခင်ဗျာတခြားရှိနေအဖွဲ့တွေလည်းအများကြီးရှိတယ်ဆိုတော့ဆရာအကျန်းပြင်းနေရှိနေအဖွဲ့တွေအတီးတီးကနေပြီးတော့အကူအညီပေးနေတဲ့အခြေအတွက်ဆိုရင်ကောအကျန်းပြင်းများဆရာခံမှန်းပြီးပြောနိုင်လို့ရမလား
အကျန်းပြင်းဆိုကျွန်တော်ဟိုအောင်လို့ရှိမယ်ဆရာရေကျွန်တော်ထောင်ကျော်လောက်ရှိပါတယ်ဘာလို့လဲဆိုတော့ကျွန်တော်ဟိုမှာဒီအစ်စင်ချင်းထောင်ထဲမှာကျွန်တော်တွေ့နေရတာအများကြီးကျွန်တော်ကြည့်တဲ့အခါမှာထောင်ကျော်လောက်ရှိပါတယ်ဆရာဟုတ
်ဟုတ်ကဲ့ခင်ဗျာဆိုတော့ဆရာတို့ကိုယ်တိုင်အကူအညီပေးနေတဲ့အထက်မှာဆိုတော့အမျိုးသားအမျိုးသမီးပေါ့နော်ဘယ်အခြေအတွက်ကောက်ကူများပါလဲခင်ဗျာ
အဲဆရာကျွန်တော်တွေ့လာတော့အမျိုးသားပုံများတာတွေ့ရပါတယ်အမျိုးသားပုံများတွေ့ရတယ်နောက်တစ်ခုကကျတော့ဟိုအမျိုးသမီးတွေလည်းရှိတယ်ပေါ့ဒါပေမဲ့အရှင်းကြီးတော့အမျိုးသားကတော့ပုံများနေအောင်တော့တွေ့ရပါတယ်ဟုတ
်ကဲ့အသက်အရွယ်အရဆိုရင်တော့ဆရာဘယ်အသက်အရွယ်ပိုင်းခြားကပုံများပါတယ
်အဲဆရာဒုလက်ပိုင်းကပုံများတယ်လို့ပြောရမယ်ကျွန်တော်ဒီဘာပေါ့အဲ session နဲ့ session တော့ကျွန်တော်20ကနေ35အဲ35 40အဲ့ပတ်ဝန်းကျင်ထိကပုံများတော့တွေ့ရတယ်ဆရာဟုတ
်ဟုတ်ကဲ့ဆိုတနေ့တနေ့ဆိုရင်တော့ဆရာဖြည်းဖြည်းချင်းနောက်ထပ်ထပ်တိုးတာဘယ်လောက်လောက်များရှိပါလဲ
အဲဆရာကျွန်တော်တိကျပြောရတော့နည်းနည်းခဲ့တယ်။ဘာလို့နေတိုင်းလို့လို့ကျွန်တော်တို့တွေ့နေရတယ်။သူကဟိုနေတိုင်းကမရက်ဘူးပေါ့နော်။နေတိုင်းလို့လို့တော့ဖန်စီခံရတာတွေတွေ့နေရတယ်လို့ထဲမှာလည်းဟိုအချုပ်ထုတ်လာတာလည်းနေတိုင်းလို့လို့တွေ့ရပါတယ်ဆရာ
။ဟုတ်ကဲ့။ဆိုပုံမှဆိုရင်ဘယ်ပုံမှနဲ့အများဆုံးဆွဲချက်တင်တာများပါလဲ
။အဲဆရာဟိုကပုံမှ9 9 desk ကကြည့်မယ်ဆရာ။ဟိုကတော့ရှိတဲ့များကျွန်တော်တို့အများစုပေါ့နော်။အင်းစိတ်ထဲမှာစစ်တာမှလည်းများအားလုံးနေပါကပုံမှ9 9ကတက်စကားကြီးအများပါဆရာဟုတ်အများစ
ုပါဟုတ်ကဲ့ခင်ဗျဆရာတို့ဒီအမှုတွေတွေနဲ့ကောလူကိုယ်တိုင်တွေ့ခွင့်ရပါလားခင်ဗျအ
ဲဆရာဟာကျွန်တော်တို့ဒီတွေ့ခွင့်ရပါတယ်အဲ့ဒီဟိုပါပေါ့ဒီဟိုဟာကျွန်တော်အစ်စိန်တင်းထောင်ထဲမှာတရားရုံးကိုထုတ်လာတဲ့လူတွေကိုတော့ကျွန်တော်တွေ့ခွင့်ရပါတ
ယ်ဟုတ်ကဲ့ဆိုတော့သူတို့တွေထောင်ထဲမှာနေရာထိုင်ရတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ဆရာဘလောက်ထိများသိရပါတယ်လဲသူတို့ဘလို့များနေရာထိုင်ရပါလဲအဲ
သူတို့ရဲ့ပြောပြချက်အရကတော့သူတို့နေရာထိုင်ရတာကဟိုပါပေါ့ပေးအဆင်ပြေပါတယ်လို့ပြောပါတယ်အဲကျင့်ကြတာပေါ့လေကျင့်ကြတာကလွဲတယ်ပြီးတဲ့အခါကျတော့တခြားဟာတွေကတော့ကျွန်တော်သူစားတာတောက်တာပေါ့အဆင်ပြေလားလို့မင်းကျွန်တော်စားတာတောက်တာအဆင်ပြေတယ်ပေါ့လေအဲသမင်းကျန်းတာလေးတွေဟင်းတွေကတော့သူတို့စားနေကြမဟုတ်တာလေးပဲပေါ့နော်အဲလေးတွေသူတို့ရှိပါတယ်လို့ပြောပါတယ်အဲအဲ့ဒီဟာတွေကတော့သူတို့အဆင်ပြေတော့တချို့ကတော့မိသားစုကပစ္စည်းစားတောက်တယ်လာမပို့တဲ့လူတွေကြတော့ဘာခက်ခဲရှိလဲဆိုတော့မျှစားနေရတယ်သူတို့ပြောပါတယ်အဲတချို့ဟိုမပို့ရတာပေါ့လေအဲမပို့ရတဲ့ဟာကကျွန်တော်ဘယ်ကစားချက်လဲဆိုတော့ကျွန်တော်ဒီအော်အပယ်လာဆာအရင်ကတော့ကျွန်တော်ပို့ခွင့်ရတယ်ပေါ့ဒီအပယ်လာနောက်ပိုင်းကကျတော့ဟိုမိသားစုအရှင်းမှအင်တော်စုစည်ထမ်းမဝင်တဲ့လူမှဒါလေးအင်တော်စုစည်ထဲကလည်းအမှတ်ပုံတွေရှိတဲ့လူမှဒါလေးပစ္စည်းပို့ခွင့်ကြတဲ့ဟာမျိုးဖြစ်လာတယ်။ဒ အရင်တော့ကျွန်တော်ပစ္စည်းပို့ရတာအသိမခက်ခဲဘူးပေါ့အဲ့ဒီနောက်ပိုင်းကတော့ပစ္စည်းပို့တာခက်ခဲတဲ့ကြောင်းဟိုနေရလာတဲ့ကလေးတွေရန်ကုန်မဟုတ်တဲ့နေရကလေးတွေတော့ကျွန်တော်တို့အဲ့ဒီဟာမျိုးကြိုင်နေနေခက်ခဲရှိတာကိုတော့တွေ့ရတယ်ဆိုနေရကလေးတွေကြတော့ဟိုဟိုဟိုပါပေါ့ဟိုတချို့ကြတော့မိဘနေရနေလှုပ်လာလှုပ်တဲ့ရန်ကုန်မှာတချို့ကြတော့ဟိုဘာမှမသိပါသွားတာမျိုးတွေအဲ့လိုမျိုးဖြစ်တဲ့ကလေးတွေကတော့ဆက်ကွာသူကစားတော့အသိဟိုမဟုတ်ဘူးအဆင်ပြေဘူးပေါ့နော်
ဆိုတော့ပစ္စည်းပို့ခွင့်တော်မှာအတော်လေးအကန့်အသတ်ရှိနေတယ်ဆိုတော့လူချင်းတွေ့ခွင့်ကတော့မိသားစုတွေအနေနဲ့လူချင်းတွေ့ခွင့်ကတော့အခုချိန်ထိမရသေးဘူးဆိုတဲ့သဘောလားခင်ဗျာ
အဟုတ်ပါတယ်ဆရာမိသားစုတွေကတော့တွေ့ခွင့်အခုချိန်ထိပို့မရသေးပါဘူးအာကျွန်တော်တို့ဒီဘာဖြစ်လို့လဲဆိုကျွန်တော်မေ့ကြည့်ပါတယ်အဲ့ဒါကကိုဗစ်ကလေးကနေမှတွေ့ခွင့်ဟိုတို့ဟိုမပေးသေးတာပါနော်အခုကတော့ကျွန်တော်တို့ပို့ဆိုပါတယ်အခုလည်းတွေ့ခွင့်မပေးပါဘူးကျွန်တော်ဒီရှိနေတောင်မှဒီပါဝါကြပြီးသားသူမှဒါလေးဝင်ခွင့်ရှိတာရှေ့နေတိုင်းလည်းဝင်လို့မရပါဘူးအဲဝင်လို့မရဘူးဆိုတဲ့ဘေးကအင်းစင်ထဲမှာကျင်းဆောင်ထဲမှာအထူးတရားရုံးအနေနဲ့ဖွင့်ထားပါတယ်ဖွင့်ထားတဲ့အခါမှာသူကပါဝါကြပြီးသားတော့ပါဝင်တဲ့ရှေ့နေကြမှာဒါလေးဝင်ခွင့်ရှိတာပါဆိုတော့ဟိုရှေ့နေတိုင်းလည်းဝင်လို့မရဘူးဆိုတဲ့ဘေးကပြီးတဲ့အခါကျတော့မိသားစုဝင်ဆိုတော့လည်းဝင်လို့မရဘူးဆိုတဲ့ဘေးလည်းဖြစ်ပါလိမ့်ဆရာဟုတ
်โอเคခုနဆရာပြောတဲ့အထက်မှာအထူးတရားရုံးဆိုတော့အထူးတရားရုံးဆိုတာကဘယ်လိုမျိုးများပါလဲဆရာနည်းနည်းရှင်းပြပါလား
အဲ့လက်ရှိအားဆရာသူကသူတရားလို့သူနာမည်တက်ထားပါတယ်ဒီအင်းစင်ကျင်းထောင်ထဲမှာလုပ်တဲ့ဟာကိုသူတရားလို့တက်မှတ်ပါတယ်ကျွန်တော်ပုံမှန်ကျွန်တော်တို့အပြင်မှာဖွင့်နေတဲ့တရားရုံးကတော့ပုံမှန်တရားရုံးပေါ့ဆိုတော့နာမည်အနေနဲ့သူကအင်းစင်ကျင်းထောင်ထဲမှာလုပ်တဲ့ဟာကိုသူတရားလို့ခေါ်တယ်အဒီဘက်အချမ်းကတော့ကျွန်တော်တို့ဟိုပါပေါ့ဒီစစ်ဟိုစစ်ခုံရုံးပေါ့နော်ဒီဘက်ချမ်းကျတော့သူတရားရုံးလို့သူသုံးပါတယ်ဒါကတော့ရက်ဖက်ကတရားသူကြီးတွေကနေမှာစစ်စစ်စီဆောင်ရွက်မှုတွေလုပ်တဲ့ညာကိုတွေ့တာပါခင်ဗျဟုတ
် Okay ဆိုတော့ဖန်ဆီးခံထားရတဲ့သူတွေကိုအဲ့ဒီအထူးတရားရုံးတွေမှာတင်ပြီးတော့စစ်ဆေးတယ်လို့စစ်ခုံရုံးမှာလည်းတင်ပြီးစစ်ဆေးတာရှိပါလားခင်ဗျာ
အဲရှိပါတယ်ဆရာဟိုကစစ်ခုံရုံးမှာစစ်ဆေးတာဆရာတို့တည်တဲ့အတိုင်းမှာပဲကျွန်တော်တို့မှ Sherlock ထုတ်ထားတဲ့ area ပေါ့လေအဲ6မြို့နယ်ပေါ့နော်အဲ့ဒီဟာကျွန်တော်လန်တာယာရှိပြီးတာနောက်တစ်ခုတော့တောင်းတော့ကုန်းစိတ်ကန်းမြောက်ကလာအဲ့ဒီနေရာမှာကျွန်တော်ပြောထားတဲ့ပြည်မှုပေါင်း23မြို့အကျွတ်လုံးတဲ့လူတွေဆိုရင်အဲ့ဒီစစ်ခုံရုံးမှာတခါတယ်ကျွန်တော်တို့အမိန့်ချတယ်ပေါ့နော်အဲစစ်စစ်စီနေပါလေဟိုအချင်းကြီးနဲ့သူစစ်စစ်စီပြီးတော့အမိတ်ကိုချပါလေဟ
ုတ်ဟောအချင်းကြီးနဲ့ဆိုတော့ရှေ့နေရှေ့ရနဲ့ခုခံချေပါခွင့်မရဘူးပေါ့နော
်အမှန်ပါလေဆရာကျွန်တော်တို့ကရှေ့နေနဲ့လေအဲ့ဒီအဲကျွန်တော်တို့ဒီစစ်ခုံရုံးကဆုံးဖြတ်စီနေကိစ္စမှန်မှမှာအကလေးဖြစ်စေလူကြီးဖြစ်စေလက်ရှိနေထားရတော့ကျွန်တော်ရှေ့နေလိုက်ပါဆောင်ရွက်ခွင့်တော့မရပါဘူးအခုခံချေပါခွင့်လည်းမရပါဘူးကျွန်တော်တွေးခွင့်လည်းမရပါဘူးအဲ့ဒီအချိန်တွေတော့ရှေ့နေပါဆရာဟုတ
်ကဲ့ဆိုတော့ထူတရားရုံးတွေမှာစစ်ဆေးစီရင်တဲ့ကိစ္စတွေမှာရောလက်ရှိခံထားရတဲ့သူတွေအနေနဲ့ဆရာတို့အမှုတွေအနေနဲ့ဥပဒေကြောင်းရာသူတို့ရာသင့်ရာထိုက်တဲ့အခွင့်အရေးတွေရပါရဲ့လားဆရာဘာတွေများဆုံးရှုံးနေတာတွေရှိပါလဲ
အဲလက်ရှိကတကယ်တမ်းပြောရင်တော့သူကဟိုမိသားစုနဲ့တွေ့ခွင့်မိသားစုနဲ့ဟိုဆက်သွယ်ပြောဆိုခွင့်နော်ကျွန်တော်တို့ဒီအစားတောက်လေးပို့ခွင့်အားရဟမျိုးတွေပေါ့လေအထူးသဖြင့်တော့ကျွန်တော်မိသားစုနဲ့ဆက်သွယ်ခွင့်ကသူကနည်းနည်းခက်ခဲအကန့်တတ်တယ်အများကြီးရှိနေပါတယ်တကယ်တကယ်တော့ဒါမိသားစုနဲ့တွေ့ဆုံခွင့်ဆိုတာရေးကြည့်ပါတယ်နော်ကျွန်တော်တို့ကဟိုဒါဟိုပြစ်မှုကိုတင်တာမှန်ပဲတို့တော့ညာလေကျွန်တော်တို့တခြားဟာတွေကပြတ်တောက်ခွင့်မရှိဘဲနဲ့သူကအတိုင်းအတာတစ်ခုထိနော်ဆက်သွယ်ခွင့်ဆောင်ရွက်ခွင့်ရရမယ်ဟာဖြစ်ပါတယ်အဲ့ဒီဟာဆက်သွယ်ခွင့်ဆောင်ရွက်ခွင့်တွေကအဲ့ဒီဟာတွေကမရှိသေးပါဘူးလက်ရှိအချိန်ပြရတော့အဲ့ကျွန်တော်တို့ဒီဟိုရှေ့နေများအနေနဲ့လည်းတွေ့ခွင့်တော့ဟောရပါတယ်အဲ့တချို့ဟာတွေကြတော့တွေ့ခွင့်အကန့်တက်ဖြစ်တယ်အကန့်တက်ဆိုတာအချိန်ရပါလိမ့်ဆရာအဲ့ထက်မှာလည်းသူတရားရုံးကရုံပေါင်းများစွာဖွင့်ထားတာပေါ့လေရုံပေါင်းကျွန်တော်တို့ပြစ်တော့ဆိုရင်တော့နှစ်ရုံပေါ့လေအဲဒီဘက်တစ်ရုံနဲ့တစ်ဘက်တစ်ရုံဆိုမှအဲ့ဒီမှာဖွင့်ထားတဲ့အခါကျတော့အတူနဲ့အချိန်ကောင်းကောင်းစကားပြောခွင့်တချို့အဲမြို့နယ်တွေမှာတော့ကျွန်တော်ကောင်းကောင်းစကားပြောခွင့်ရတာရှိတယ်တချို့မြို့နယ်ကျတော့တွေ့ပြီးတော့ခဏပဲတွေ့တယ်ခဏပြန်တက်သွားတယ်စကားကောင်းကောင်းပြောခွင့်တော့ကျွန်တော်တို့ကမရဘူးဘာဖြစ်လို့လဲဆိုတော့ရှင်းနေတရားနေနဲ့ကိုယ့်ရဲ့မှုတယ်နဲ့တွေ့တဲ့အခါကျရင်ကျွန်တော် instruction လို့ခေါ်တဲ့အတူရဖြစ်စဉ်တွေတက်ခဲတွေကြုံတွေ့ရတဲ့ဟာတွေဘလို့ဖြစ်တာလဲဆိုတဲ့ဟာတွေကကျွန်တော်မင်းမြတ်ဖို့တို့ပါတယ်။ဒါမှသာလေသူ့ရဲ့နော်ကျွန်တော်ဥပဒေကြောင်းရကျွန်တော်ခုခံကာကွယ်တောင်းရတဲ့လုပ်ငန်းစဉ်တွေမှာလည်းဒါအရေးကြီးတဲ့အတွက်ကြောင့်တချို့ညို့နေမှာတက်ခဲတာကျွန်တော်ကဟိုတိတ်မရအချိန်မရတဲ့ဟာမျိုးတွေတချို့ကတော့ရပါတယ်။အဲ့ဒါမျိုးတွေလည်းကျွန်တော်ကြုံတွေ့ရတာရှိတယ်။နောက်တစ်ခုကကြောင့်တချို့ညို့နေထူးခြားစွာပဲတချို့ညို့နေတွေတချို့ညို့ဆိုတာတမျိုးနေပါကျွန်တော်ထူးခြားသတိထားမိနေရတော့အဲ့ဒီညို့နေရတော့ဗာလဲဆိုတော့ထုတ်လာတဲ့လူတွေကိုကျွန်တော်တို့ကအချုပ်ထုတ်တဲ့လူတွေကိုဘာလုပ်လဲဆိုတော့ခေါင်းပေါ်ကိုလက်တင်ပြီးတော့သူကတွားခိုင်းနေရတယ်။ဟာတော့အပေါ်တော်မှမကြည့်ခိုင်းဘူး။အဲ့ဒီမျိုးနယ်တွေမှာကျန်တဲ့မျိုးနယ်တွေကတော့ UA ဟို AS စစ်စစ်ကိုကျွန်တော်တို့ချုပ်ပြီးရနေထုတ်လာတွေ့ရတယ်။အဲ့ဒီမျိုးနယ်ကလူကြီးလည်းညားတယ်။ပြီးတဲ့ခါကျတော့ခေါင်းပေါ်လက်တင်ပြီးတော့နော်ကျွန်တော်ဒါတရားရုံးတွေအများကြီးရှိပါတယ်။မရှိနေလည်းအများကြီးရှိတယ်။တရားလူကြီးတွေရှိရနေအောင်။သူကခေါင်းတော်မခေါ်ဘဲနဲ့သူကတွားခိုင်းနေတာမျိုးတွေကြုံနေရပါတယ်။ဒါကကျွန်တော်တို့ဟိုတွေ့ရတဲ့နေရတဲ့ဟာဖြစ်ပါခင်ဗျ။ဟုတ်ကဲ
့။ Okay တရားရုံးမှာစစ်စစ်စီရင်တာကရောလက်ရှိချိန်ထိမှဆရာတို့မျှတတယ်လို့မြင်တွေ့ရပါရဲ့လားခင်ဗျာ
အဲဆရာဟိုပါလေကျွန်တော်တို့ဟိုကလွန်ခဲ့တဲ့နှစ်ပတ်သုံးပတ်လောက်မှစပြီးတော့ကျွန်တော်တို့စဆက်တာပါအရင်တော့အဆက်တာမရှိပါဘူးအရင်တော့ကျွန်တော်တို့ဘာလုပ်နေလဲဆိုတော့တို့ကဟိုပါပေါ့ချုပ်ရဲ့ဂျမန်ယူရဲ့ဟာတွေပဲတို့လုပ်ပါတယ်လွန်ခဲ့တဲ့နှစ်ပတ်သုံးပတ်လောက်နဲ့စပြီးတော့ကျွန်တော်တရေလုပ်ခဲ့တော့စဆက်ပါတယ်အထူးသဖြင့်ကျွန်တော်တို့ဟိုတရားစွဲတင်ဖို့တဲ့နော်ကျွန်တော်ဒီစကန်မှုတွေပေါ့အထူးသဖြင့်ကျွန်တော်တို့ဒီမှာကြည့်ရတာမှုတွေတော်များစကန်မှုတွေကြည့်ပဲတရားစွဲတင်တာတွေ့ရတယ်စကန်မှုတွေကတရေလုလုပ်တာပေါ့လေအဲစွဲတင်တာတွေကျွန်တော်စတွေ့ရတယ်တို့ကိုစဆက်တော့မရှိပါသေးတယ်ဆရာအစစစ်တုံးအချိန်တွေပဲကျွန်တော်တို့ဟိုကျွန်တော်တို့အခုလက်ရှိအတွေ့အကြုံတော့ဆိုတော့ဒီတေလိုဖက်နော်အဲ့ဒီဖက်အချမ်းကိုပဲဆက်တာပဲကျွန်တော်တွေ့ရသေးတယ်အဲကျွန်တော်ဒီဆွဆွဲခံတဲ့လူတွေနဲ့ကျွန်တော်တက်တည်တယ်ဘာလို့လဲတက်တည်တယ်လဲကျွန်တော်ဆွဆွဲခံတဲ့လူကတင်ကြဖို့ရှိတယ်အဲ့ဒီဟာတော့ဝင်ခွင့်ပေးမပေးဆွဲဟာတော့မချင်နေမသိသေးဘူးပြီးတော့ကျွန်တော်ဒီဆွဆွဲခံတဲ့လူကိုကျွန်တော်တက်စေတဲ့အဆင့်ကိုလည်းမရောက်သေးဘူးပေါ့နော်အဲတချို့ဟိုဟာတွေကစတေလိုဖက်ကိုပဲစစစ်တုံးမရှိပါသေးတယ်ဆိုတော့ဘုံညာတာလည်းကျွန်တော်အခုချိန်ကတော့ကျွန်တော်စစ်ဆေးရဖို့ကျွန်တော်တို့ကအဲကျွန်တော်ဒီရှိနေညရဲ့နော်မင်းညက်ချက်တွေကတော့ခွေရနေတယ်လို့ပဲအတင်းပြောလို့ရပါတယ်ဆရာဟုတ
်ဟုတ်ကဲ့ပါခင်ဗျာဆိုတော့ဆရာတို့ကိုယ်တိုင်ပေါ့နော်ရှိနေတွေကိုယ်တိုင်ကရောလောကီယခံရတဲ့နေရာမှာဘယ်လိုအခက်အခဲတွေများကြုံရပါလဲခင်ဗျာ
အဲဆရာလောကခံရတဲ့ခက်ခဲတဲ့ပတ်သက်ကပေါ့ပါစုတာအဆပါပါဆရာဟုတ်ဆိုအမှုတရေကိုယ်စလဲလွဲဆိုတာကျွန်တော်ရတဲ့အခါချုပ်ကျမ်းမှာကျွန်တော်တို့ကဟိုဘာပေါ့ချုပ်တရေခံဖြစ်တဲ့ခါကျတော့အဲ့ဒီဟာကိုကျွန်တော်အချင်းထောင်ကနေကျွန်တော်ကဟိုတင်ရတယ်သူကထုတ်ထည့်ရနေအဲ့ဒါလည်းကျွန်တော်စောင့်အောင်ပါတခါကျရင်သူ့စီကနေပေါ်မှာကြားလို့ကျွန်တော်သူ့ရုံးချင်းမှာမတွားနိုင်တဲ့လူလည်းရှိပါတယ်အဲ့ဒီဟာတစ်ချက်ပေါ့နော်သူ့ရုံးချင်းချိန်နေကြမှာကျွန်တော်ကမတွားနိုင်ဘာဖြစ်လို့သူ့ရဲ့ပါဝါကမကျလာရတဲ့အတွက်ကြောင့်သူကအချင်းစီကနေတွားနေရတခါကျတော့အထက်ရောက်တဲ့ခါကျတော့ကျွန်တော်ကနေမှာဘာလို့ရလဲဆိုတော့ဒီတရားရုံးရှိကြတော့ကျွန်တော်စီရလို့ပေါ့နော်သူကမှတ်တမ်းတွေကလက်မထိုးရတဲ့ကိစ္စရှိတယ်အဲ့ဒီမှာနေလို့မရောက်တခါတည်းတချို့ကလာတယ်တချို့ကမလာဘူးပါဝါရမယ့်ဟာလေပါဝါလေးတစ်ခုရဖို့ဘူးပဲကျွန်တော်တို့ကတော်တော်လေးကိုစူးစမ်းရှုနေရတဲ့နေရာဖြစ်တယ်။ဒါပေမဲ့တချို့ကိစ္စကြတော့ဗါလဲဆိုတော့ရုံပိုင်းဆိုင်ကိစ္စရတယ်နဲ့ပြောလိုက်ရင်သူဒီအင်းစင်ကျင်းတော်လေးမှာကျွန်တော်စစ်စစ်စီနေတချို့ဟာတွေကကျွန်တော်တို့ကဥမာပြရုံပိုင်းဆိုင်ကစားဝတ်စားတဲ့နေကျွန်တော်ရှောက်ဖို့ပါလေ။ဥမာပြဒီအမှုတွေကိုဘာနဲ့တိုင်ထားရလဲ။နော်ကျွန်တော်အဲ့ဒီဟာတွေဘာတွေဟိုတိုင်ချက်လုပ်ထားတာလဲအဲ့ဒါကိုကျွန်တော်ကသိဖို့လိုတယ်။ကျွန်တော်ခုခံကာကွယ်မေးခွန်းတွေမေးဖို့ကြတော့အဲ့ဒါမျိုးတွေရှောက်မယ်ဆိုတော့ရုံအဲ့ဒီအင်းစင်ကမရတော့ဘဲတက်ဆိုင်ကတရားရုံကိုပြန်သွားရပါတယ်။ဆိုတော့ကျွန်တော်ကနှစ်ဖက်နဲ့လမ်းကိုတွားရတယ်။နော်ကျွန်တော်ဒီဖက်ခြံကိုလည်းတွားရတယ်။ဟိုဖက်ခြံကိုလည်းတွားရတယ်။ဆိုတော့အမျိုးတွေကျွန်တော်ဖြစ်တာတွေတွေ့ရတယ်။နောက်တစ်ခုကကျတော့ကျွန်တော်ကအင်းစင်အထက်မှာကညုံနေတယ်အကုန်လုံးကကျွန်တော်ကတရားတူကြည့်တာလာတာ။ဟိုအရင်လိုကျွန်တော်ရုံးနေမှာနဲ့ကျွန်တော်ချင်းရပြရတာမျိုးမဟုတ်ပဲနဲ့ဒီအင်းစင်ထက်မှာပဲဟိုရုံးနေကအများကြီးဖွင့်ထားတော့ဟိုဖက်ကွယ်ပြရတာမျိုးတွေကျွန်တော်နော်ဒီပြညားတဲ့ခါကျတော့ဟိုဟာပေါ့လူလက်လောက်ကန်တာလေးကျွန်တော်မလွယ်လောက်ဖြစ်တော့နော်။ဆိုတော့အဲ့ဒါမျိုးတွေကျွန်တော်တို့ကြုံရတယ်ပေါ့လေပုံမှန်တော့ကျွန်တော်ပုံမှန်တရားရုံးမှာဆိုတော့ကျွန်တော်တို့ကတော့ဟိုဆရာမကြီးနဲ့ညှိပြီးတော့ဘယ်ချင်းလေးတော့ဆိုရင်အဆင်ပြေတယ်ဆိုတော့မျိုးပေါ့နောက်တစ်ခုကတော့ကျွန်တော်အင်းစင်မှာကျွန်တော်တို့ညို့နေတက်ဆိုင်နဲ့တရားသူကြီးတွေဘယ်ချင်းလာမလဲဆိုတော့ကျွန်တော်မသိဘူးကျွန်တော်တို့ကအဲ့ဒီအင်းစင်ရှေ့အကျဉ်းစီးရဲ့ရှေ့တဲမှာထိုင်ဆောင်ရတယ်ကျွန်တော်တို့လိုက်ပါဆောင်ရပေးတယ်အမှုတွေတွေရဲ့တက်ဆိုင်နဲ့တရားသူကြီးတွေလာမှသာလေကျွန်တော်ဝင်ခွင့်ရတာဆိုတော့ပေးချင်းလာမလဲဆိုတာကျွန်တော်မသိဘူးတခါကျရင်ကျွန်တော်တို့9နိုင်လောက်ဆောင်တယ်တချို့ဆိုရင်ညနေ9နိုင်ခွဲ6နိုင်လောက်ထိတောင်းမှကြုံရတာရှိသေးတယ်ကြုံရပြီးမှပြန်ရတာအဲ့ဒါကဟိုအချိန်ကြီးလဲကြုံရတယ်ပေါ့လေအဲ့ဒါလေးကလောကကန်တာလေးကခက်ခဲကျွန်တော်တွေ့ရတယ်တချို့ကျတော့ကျွန်တော်ဒီဟိုတွေပေါ့ဒီကျွန်တော်တို့ရဲ့ဒီအမှုတွေတွေကဟိုဆော့ဆော့ထုတ်ထားတဲ့လူရှိတယ်တရားသူကြီးကဟိုဘာလဲမရောက်သေးတာခါရင်တရားသူကြီးကရောက်တယ်ချုပ်ကမထောက်ရသေးတာ။အဲဒါမျိုးတွေလည်းကျွန်တော်တို့ကြုံရတယ်ပေါ့လေ
။ဟို
အဲ့ဒါပြီးတော့ညောင်တော့ကျွန်တော်စကားပြောဖို့ခွင်လန်းနေရတယ်။ဟိုတော့ချက်ချွာတွေကမရသေးဘူး။ကျွန်တော်ရှင်းမှသင်ကြပြပါ။
ဟုတ်ကဲ့ပါခင်ဗျာ။ဟုတ်ကဲ့ပါ။ကျွန်တော်တိထားသလောက်ဆိုရင်မန္တလေးမှာဆရာတို့လိုပဲလာအကူညီပေးနေတဲ့ရှင်နေမျိုးမျိုးတူအဖမ်းခံရပါတယ်။ဆိုတော့ဆရာအနေနဲ့ရောကိုယ်တိုင်လှုပ်ဆောင်နေတဲ့အကျိုးဆောင်ရှင်နေတယောက်အနေနဲ့စိုးရင်စေများရှိပါသလားဆရာ
။ဟုတ်ကဲ့ဆရာ။ဟိုကျွန်တော်လည်းဟိုပါပေါ့။ဟိုအပေါ်ဝင်ပြောရင်စိုးရင်းစရာပေါ့လေ။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ကဟို live ပါဆောင်ရတဲ့အခါမှာဟိုကျွန်တော်တို့ကဒီမှာကုညီပေးတဲ့ဒါကတော့ကျွန်တော်တို့ကဟိုဥပဒေကြောင်းရရတင်ရထိုက်တဲ့အခွင့်အရေးမှန်တယ်များအားလုံးကိုကျွန်တော်ရဲ့ဆောင်ရပေးတဲ့အမှုတွေရဖို့ပေါ့လေ။ဒါတွေကျွန်တော်တို့ကဟိုဆောင်ရပေးတဲ့အခါမှာတခြားဟိုကျွန်တော်တွားတာလာတာဟိုလမ်းခီးတွေမှာကျွန်တော်ကစိုးရင်းစရာရှိနေမှသိတယ်။ဘာလို့ဆိုတော့ဟိုဘာနေနဲ့ဘယ်လိုလုပ်မလဲဆိုတဲ့ကိစ္စပေါ့လေ။အဲဆရာလည်းမကြခင်ကြားမှရှိနေကျွန်တော်ဒီကဲအေးလောတော့စပြီးတော့နည်းနည်းလေးပြင်ထားတာဆရာတို့ဒေတာမျိုးပါလေ။တော့ရတင်ရထိုက်တဲ့ဥပဒေခွင့်ရတော်မှာနော်အဲ့ဒါလေးစပြီးတော့ကျွန်တော်တို့နည်းနည်းလေးစတင်ပြင်ဆင်တာမျိုးတွေရှိလာတဲ့ခါကျတော့ကျွန်တော်တို့ကဒီအခုတော့ဆယ်တော့ကျွန်တော်တို့ဒီရှင်းနေရှင်းရများနဲ့ပတ်သက်တဲ့ဟာမျိုးတွေတော့ဟိုတတိစကြဟိုအလုပ်လုပ်လာဖို့ကဘယ်လိုပြင်ချင်မှာပါလို့မလဲဆိုတော့ကိုမသိသေးတဲ့ကြောင့်ကျွန်တော်စိုးရင်စရာလည်းဟိုရှိပါတယ်ခင်ဗျာဟုတ်ဆရာ
ဟုတ်ကဲ့ပါဆရာအခုဆိုရင်ဟလာဒီ fancy ခံထားရတဲ့ဒါတော့မဟုတ်လေတမီပေါ့လေနော်သူတို့နဲ့ဆက်သွယ်မရတဲ့မိဘတွေဒ တခါမိခင်တို့မှုဖခင်ဖန်စီခံထားပြီးတော့ဆက်သွယ်များတဲ့သားသမီးတွေစသည်အားဖြင့်ဒီလိုမိသားစုဝင်ဆွေမျိုးသားချင်းတွေအတွဲဆရာအနေနဲ့ဘယ်လိုအကြံပေးစကားမျိုးများပြောပြလို့ရမလဲခင်ဗျာ
ဟုတ်ကဲ့ကျွန်တော်အဆက်အသွယ်မရဘူးဆိုရင်တော့အထက်ကဲတစ်ခုပါလဲဆိုတော့ဟိုတချို့ကအဆက်အသွယ်မရဘူးလိုက်ရှာရတာပေါ့နော်ကျွန်တော်လိုက်ရှာရတယ်ဖန်စီခံတဲ့နေရာတွေအမျိုးမျိုးလိုက်ရှာကြတယ်ဘယ်နားမှလည်းဆိုတော့ကျွန်တော်ကဟိုလက်ရှိရန်ကုန်ခြေနေပဲကျွန်တော်ဟိုဥပမာပေးပြီးကျွန်တော်ပြောပါမယ်တခြားမျိုးနဲ့တခြားမသိတဲ့အတွက်ကြောင့်ဆိုတော့ရန်ကုန်ခြေနေရဆိုရင်ကျွန်တော်ကဘာလုပ်လို့ရလဲဆိုတော့နံပါတ်၁ကတော့ဘယ်နေရာဖန်ဖန်နေဖြစ်စေသူ့ရဲ့သက်ဆိုင်နေမြေစခန်းမှာတော့စိတ်ရှိဖန်စီတဲ့လူတွေအားလည်းဘာလို့ဖန်စီပါတဲ့လူတွေကဘာသူလဲဘာလဲအဲ့ဒါစိတ်ရန်ရှိပြီးတာပါဘာလို့လဲဆိုတော့သူကသက်ဆိုင်နေမြေစခန်းမှာအဲ့ဒါမှတ်တမ်းရှိပြီးတာပြီးမှကျွန်တော်ရန်ကုန်မှာဆိုရင်တော့ကျွန်တော်စစ်ကြောရေးဆိုရင်ညာနော်ကျွန်တော်ရှိပြီးတာကျွန်တော်စစ်ချင်းထောင်၁၀၆မှာစစ်တယ်စစ်ဆေးတဲ့ဟာမျိုးပေါ့တချို့ကစစ်ကြောရေးကိုလိုက်သွားစစ်ကြောရေးကကျွန်တော်လက်ရှိချိန်ကြီးကတွေ့ခွင့်လည်းမရအောင်ပစ္စည်းပေးခွင့်လည်းမရအောင်မင်းညံခွင့်လည်းမရအောင်ဘယ်သူမှပါလို့လဲဆိုတာတိကျမသိဘူး။ဆော်မီသားဆိုလိုက်သွားတယ်စစ်ကျင်းထောင်ကြီးကျွန်တော်ဟိုလိုက်သွားကြတယ်ဗောလေ။အဲတော့ညာလည်းတချို့ကပြောတယ်ဟိုဘယ်နှရောက်နေမှမသိဘူးဗောလေ။အင်းစင်မရောက်သလားဗော။ဆိုအင်းစင်ရောက်မယ်ဆိုရင်တော့ဘာလို့ရလဲဆိုအင်းစင်ကျင်းထောင်ရှိမှာကျွန်တော်ကဒီရရှိလို့ရှိပါတယ်။အင်းတို့စီကသူတို့စီမှာတွားပြီးတော့ဟောသူရဲ့ကိုယ့်ရဲ့ဟိုနာမည်ဗောနော်။ဟိုကလေးဟိုကိုယ့်ရဲ့ဟိုဖန်ဆီခံတဲ့သူရဲ့ပြီးတဲ့ခါကျရင်ဖန်ဆီခံရတဲ့အာလူရဲ့အဖေနာမည်ရယ်ဘယ်နှဖန်းခံရတာလဲဆိုတော့ကိုပေးပြီးတော့ကျွန်တော်စစ်လို့ရပါတယ်။အဲတော့အထူးသဖြင့်ကျွန်တော်နေ့လယ်နေ့ပိုင်းနောက်ပိုင်းမှာတော့ဟိုစစ်ပေးတာပေါ့လေ။အရှိမလားပစ္စည်းပို့တဲ့ကိစ္စရှိနေတဲ့အတွက်ကြောင့်အဲ့မှာတော့စစ်လို့ရပါတယ်။တကယ်လို့နေမည်ရယ်စကန်မှာရှာမတွေ့ဘူးစစ်ကျင်းထောင်မှာတော့တော့မရှာပါနဲ့။ဘာလို့မသိဘူး။ဒါကကျွန်တော်ကတကယ်ချက်လက်မရဘူး။နေမည်ရယ်စကန်မှာမေးလိုက်ရင်ရတယ်သူတို့သိတယ်။အဲတခါကျရင်တော့သူတို့ကအရှိရလို့တော့မြင်တော့မိသားစုတွေကဟိုဂိမ်းမှာဆောင်နေလို့တော့မြင်ဂိမ်းမှာဆောင်နေတော့မသိဘူး။တကယ်သိတယ်ကအမှုစစ်တော့စကန်မှုလို့ပဲသိပါဒီကိစ္စရယ်။ကျွန်တော်တို့ကိုမိပါဟိုဘယ်တော့မရမလို့မရမချင်းမရမှာပေါ့နော်ကျွန်တော်ဟိုတခါမရလို့စောင့်လို့မရအောင်ကျွန်တော်မရမချင်းကျွန်တော်ကလေးတွေရဲ့ချင်းမျိုးကျွန်တော်ပေးမြတ်ဖို့လိုတယ်ပြီးရင်တော့ကျွန်တော်တို့စစ်ကြေဟွာပေါ့ကျွန်တော်အစ်စင်ကျင်းထောင်မှာပေးလို့ရပါတယ်အဲအဲ့နှစ်ခုဆိုရင်တော့ကျွန်တော်ပေးကြတယ်ဟိုဟာပေါ့ကျွန်တော်ကဟို3 4 5ရက်ပေါ့လေတချို့ကတော့ရှင်ပြည်သားမှာကျွန်တော်တတိထားမိတယ်တော့2ရက်3ရက်ကနေ9ရက်လောက်ထိကြာတော့တွေ့ရတယ်ဒီထက်လည်းပိုကောင်းပုံနိုင်ပါတယ်ကျွန်တော်တွေ့ရတဲ့လူကတော့ဟိုပြန်ပြောချင်ရတော့ကျွန်တော် 9 ရက်ထိကျွန်တော်တွေ့ရတာရှိတော့အဲ့ဒီလောက်တော့စောင့်ကြည့်ရမယ်ဆုံးကြည့်ပြီးလို့ချင်းလေးဝမ်းဖြစ်ဖို့ဆိုရင်တော့ကျွန်တော်တို့ဒီသက်ဆိုင်နေမြေစခန်းပြန်ပေးမယ်ပြီးရင်တော့အချင်းထောင်ကျွန်တော်ပြီးမယ်အဲ့ဒါဆိုလို့ကျွန်တော်အဖြေရှာလို့ရတယ်ဒါပေမဲ့တခြားဟာတွေလည်းပေါ်လာနေအဲ့ဒါအကြောင်းလည်းနည်းခက်ခဲရှိတယ်တခြားဟိုတခြားထင်းတဲ့နေရာရှိကောင်းရှိနေတက်တယ်ပေါ့လေတချို့ကတော့ထူးခြားဖြစ်စင်တွေပေါ်လာလို့ကျွန်တော်တို့ကဟိုဒါတော့ကျွန်တော်ဆုံးမပြောတာရှင်းပြရတဲ့ပုံပေါ်လာပါအဲ့တချို့ကဖြစ်စင်ရှိနေတယ်တော်တော်များလည်းနေမြေစခန်းကတော့မှတ်တမ်းချန်နေရှိတယ်လို့ကျွန်တော်ပြောလို့ရပါအဲ့ဒါတော့တခြားစစ်ကူဟုတ်ဟုတ
်ကဲ့ပါမလာတဲ့ကြာအချိန်ပြီးဖြစ်ဆိုပြီးတော့အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဆရာဟုတ်ကျွန်တော်လည်းဟိုပြောပြခွင့်ရတဲ့ကြောင့်ကျေးဇူးများတင်ပါတယ်ဆရာဟုတ
်ဗုဒ္ဓဦးနဲ့မနေ့ကသတင်းချင်းချုပ်ကိုမတ်တိန်ဤတိုက်ကပြောပြပြပါဦးခင်ဗျာ
ဗြိတိန်နိုင်ငံလန်ဒန်မြို့တော်မှာအင်ကာနစ်ကစတင်လိုက်တဲ့နှစ်ရက်ကြာဆက်မှုထိပ်သီးခုနှစ်နိုင်ငံ G7 အစည်းအဝေးအတွင်းမြန်မာနိုင်ငံမှာအနာသိမ့်ထားတဲ့စစ်ကောင်းဆောင်တွေနဲ့ဆက်နွယ်နေသူတွေကိုလုပ်ငန်းတွေကိုတန်းခတ်အရေးယူဖို့အင်ရှင်ဗြိတိန်နိုင်ငံကတိုက်တွန်းလိုက်မယ်လို့ခန့်မှန်းနေကြပါတယ်။ဆစ်လက်နဲ့ရောင်းချမှုတွေတားမြစ်ဖို့နဲ့မြန်မာပြည်သူတွေအတွက်စာနာမှုအကူအညီတွေတိုးမြှင့်ပေးအပ်နိုင်ရေးအတွက်လည်းနိုင်ငံခြားရေးဝန်ကြီးဒေါမနစ်ရပ်ကတိုက်တွန်းမဲ့အလားအလာရှိနေပါတယ်။အာဏာသိမ်းမြန်မာစစ်တပ်အပေါ်အမေရိကန်ဘက်ကပြစ်မှတ်ထားဒဏ်ခတ်အရေးယူဖို့ကုလသမဂ္ဂဆိုင်ရာမြန်မာသံမတ်ကြီးဦးကျော်မိုးထွန်းကအမေရိကန်အောက်လွှတ်တော်နိုင်ငံခြားရေးကော်မတီကြားနာပွဲမှာတိုက်တွန်းပါတယ်။မြဝတီဘဏ်အင်းဝဘဏ်မြန်မာနိုင်ငံခြားကုန်သွယ်မှုဘဏ် MFTB နဲ့မြန်မာရေနံနဲ့သဘာဝဓာတ်ငွေကုမ္ပဏီ MOGE တို့ကိုပြစ်မှတ်ထားဒဏ်ခတ်ပိတ်ဆို့မှုစီးရင်မှာအ мян ဆုံးထည့်သွင်းတင်ပါတယ်လို့ပြောခဲ့တာပါအမျိုးသားညီညွတ်ရေးအစိုးရ NUG ကိုတရားဝင်အစိုးရအဖြစ်အသိအမှတ်ပြုရေးစစ်တပ်အုပ်ချုပ်ရေးကောင်စီကတန်တမန်တွေကိုပြည်ဝင်ခွင့်ဗီဇာထုတ်မပေးဘူးနဲ့ဆီယနာတိန်းနာကြောင့်အမေရိကန်ကထိန်းချုပ်လိုက်တဲ့မြန်မာနိုင်ငံပိုင်ရန်ပုံငွေကို NUG အမျိုးသားညီညွတ်ရေးအစိုးရကိုအသုံးပြုခွင့်ပေးရတဲ့ကိုပါတာမတ်ကြီးဦးကျော်မိုးထွန်းကအောက်လွှတ်တော်နိုင်ငံခြားရေးရာကော်မတီမှာအကြံပြုခဲ့ပါတယ
်။ဒီကိစ္စနဲ့အစီအစဉ်ထုတ်လို့ရမှုကကိုရဲမွန်ဖြစ်ပြီးတော့အတမန်းဆိုင်ရာအင်ဂျင်နီယာကတော့ဂျမီကော့ဖြစ်ပါတယ်။ဒီကိစ္စနဲ့အစီအစဉ်တွေကိုမနက်6နိုင်ရည်ကနေ9:00ထိတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ဒေါ်ရရှင်မြောင်းရဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ကင်းရှင်းကြပါစေ။VOA ကိုအားပေးနားဆင်ရတဲ့ကျေးဇူးတင်ပါတယ်ကျွန်တော်အောင်မြတ်သူပါခင်ဗျာ
This program has come to you from the Voice of America.